Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူချိန်ညားပေးပါပါ2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်ပြုံးလိုက်တပ်ဖြတ်တိုက်ခိုက်မှုအားလုံးရဲ့၃ပုံ၂ပုံဟာစိတ်ချမ်းသာရေးချွတ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့အစိုးရခန်းစားတော်ဆောင်ထွက်ပေါ်ခဲ့ပါတယ် Ranger နေရပြန်ရေးအတွက်ရေရှိအဖြစ်ရှာရမှာရခိုင်ရေးကုလအတွင်းမှုချုပ်ဟောင်းကော်ဖီအနန်အချံပေးကော်မရှင်အစုပြုချက်တွေပေါ်အခြေခံမြေအကောင့်ထဲဖော်ဖို့ဖြစ်တယ်လို့ Britain နိုင်ငံသံမတ်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရွေး
။ကောင်းပါပြီရှင်။ကုလထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ Causes Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုဖြစ်တာကြောင့်ရေသဆေးပြားတွေနဲ့တခြားအရေးကြီးလိုအပ်ပစ္စည်းတွေဖြန့်ဝေပေးနေတဲ့အကြောင်း
The World Food Program said today that heavy rains in the Cox's Bazar settlement, which is housing Rohingya refugees, have uprooted more than 2,700.
ရခိုင်ပြည်နယ်ထဲမှာတော့စစ်တပ်ရင်တန်းဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်အနီးပတ်ဝန်းကျင်ကရွာသားတွေခေါ်ယူစစ်ဆေးခံရတဲ့အခြေအနေရုရှားကိုရောက်နေပြီဖြစ်တဲ့မြန်မာပြည်ကဆိုင်ကယ်စီးသမားနှစ်ဦးရဲ့ခရီးစဉ်အမေရိကန်သမ္မတထရမ့်ရဲ့ကိုယ်ကြီးကိုယ်သွေးကိုဝေဖန်ထားတဲ့ Britain တန်တမန်သတင်းပေါက်ကြားပြီးနောက်နှစ်နိုင်ငံဆက်ဆံရေးအခြေအနေစတဲ့သတင်းလွှာတွေနားဆင်နိုင်ကြပါတယ်အခုရင်းဆုံးတော့ဗုဒ္ဓဟူးနေ့မနက်ခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်ပြုံးတဲ့တပ်ဖြတ်တိုက်ခိုက်မှုအားလုံးရဲ့၃ပုံ၂ပုံဟာစိတ်ကျမ်းမာရေးချွတ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ပြီးဒီတိုက်ခိုက်မှုတွေရဲ့၃ပုံ၃ပုံကျော်မှာပြည်မှုကျူးလွန်သူဟာတိုက်ခိုက်မှုဖြစ်ပွားရမှာဖြစ်စေဒါမှမဟုတ်နေရာကနေထွက်ခွာပြီးမကြခင်မှာဖြစ်စေမိမိကိုမိမိအဆုံးစီရင်သွားတာကိုအစိုးရခန်းစားအသစ်တစ်ခုအရသိရှိရပါတယ် NTAC ခေါ်အမေရိကန်နိုင်ငံတွင်ချိမ့်ချောက်မှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်ကာနေကထုတ်ပြန်တဲ့အစိုးရခန်းစားအသစ်မှာအခုလိုပေါ်ပြထားတာပါ NTAC ရဲ့အမိမြေလုံခြုံရေးဌာနလက်အောက်ကလုံခြုံရေးဆိုင်ရာအထူးတာဝန်ယူထားတဲ့ Special Service ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့လူ3ဦးဒါမှမဟုတ်3ဦးထက်ပိုပြီးအသက်ခံရဒါမှမဟုတ်ဒဏ်ရာရခဲ့တာတွေကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်2018မှာ American ပြည်ထောင်စုတဝန်းမှာအခုလိုတိုက်ခိုက်မှုပေါင်း28ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ2018က Florida ပြည်နယ် Parkland ကတနက်ပစ်ခတ်မှုမှာလူ18ဦးသေဆုံးခဲ့မှုပါဝင်တယ်လို့2018 October လက Pennsylvania ပြည်နယ် Pittsburghဖက်ကမျိုးကဂျူးဖျားကြောင့်ပြစ်ခတ်မှုတွင်လူ10ဦးသေဆုံးခဲ့ရတဲ့ဖြစ်ရတဲ့ပါဝင်ပါတယ်အခုလိုတိုက်ခိုက်မှုတွေဟာပြည်နယ်18ခုမှာဖြစ်ပွားခဲ့တာဖြစ်ပြီးလူပေါင်း62ဦးသေဆုံးခဲ့ရတယ်လို့109ဦးဒဏ်ရာရရှိခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ Twitter အကောင့်မှာဝေဖန်သူတွေကိုနှုတ်ပိတ်အောင်လုပ်ထားလို့မရဘူးဒီလူတွေကိုဘလော့လုပ်တမ်းမြစ်ထားတာဟာအခြေခံဥပဒေပါလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ပြည်ထောင်စုအယူခံတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်လူမှုကွန်ရက်ပလက်ဖောင်းတစ်ခုဖြစ်တဲ့ Twitter အကောင့်မှာသမ္မတထရန့်အနေနဲ့ဝေဖန်သူတွေကိုဘလော့လုပ်ပိတ်ထားဖို့ကိုအခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်ကတားမြစ်ထားတယ်လို့မန်ဟန်တန်မှာရှိတဲ့ဒုတိယမြောက်အမေရိကန်အယူခံတရားရုံးကအင်ကာနီမှာထောက်ခံမဲ့တုံမဲ့ကန့်ကွက်မဲ့မရှိနဲ့ဆုံးဖြတ်ခဲ့တာပါအစိုးရတာဝန်ရှိသူတဦးအနေနဲ့ရုံးလုပ်ငန်းအတွက်ရည်ရွယ်အသုံးပြုတဲ့လူမှုကွန်ရက်မီဒီယာအကောင့်မှာသဘောထားကွဲပြားတဲ့အမြင်တွေကိုဖော်ပြတာကြောင့်အွန်လိုင်းပေါ်ကဆွေးနွေးပြောဆိုမှုတွေကနေလူပုဂ္ဂိုလ်တွေကိုတားမြစ်ပိတ်ပင်တာကိုအခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်ကခွင့်မပြုဘူးလို့တရားသူကြီးသုံးဦးပါအဖွဲ့ကိုစားတရားသူကြီးဘာရင်တန်ပါကာကရေးသားခဲ့ပါတယ်။သမ္မတထရန့်ကသူ့ရဲ့အစီအစဉ်တွေထောက်ခံမှုရအောင်နဲ့ဝေဖန်သူတွေကိုဆန့်ကျင်မှုအတွေ့ follower ပေါင်းတန်း60ကျော်ရှိတဲ့ Twitter လူမှုကွန်ရက်အကောင့်ကိုသုံးနေတာပါ။သမ္မတထရန့်ရဲ့မူဝါဒတွေကိုဝေဖန်ခဲ့ပြီးတဲ့နောက် Twitter ကနေဘလော့လုပ်ပိတ်ပင်ခံရသူ9ဦးကိုစားကိုလံဘီယာတက္ကသိုလ် Night First Amendment Institute ကအမှုဖွင့်ခဲ့တာကိုတရားရုံးကစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ
်။သတင်းဌာနရင်းစီကိုပေါက်ကြားခဲ့တဲ့ Washington DC Britain တန်ရုံးကတန်တမန်ကျင်းနှန်းတဆောင်တုံ့ပြန်တဲ့အနေနဲ့ American သမ္မတ Donald Trump က American နိုင်ငံဆိုင်ရာ Britain သမ္မတကြီးကို ိတ်ပြီးတော့မိုင်မဲညံဖြစ်နေသူလို့ Twitter မှာခေါ်ဝေါ်ရေးသားလိုက်ပါတယ်။ American နိုင်ငံကိုအသုံးချမဲ့ရေးစရာကောင်းတဲ့ Britain တမန်ကြီးဟာသူ့အတွက်တော့စိတ်လှုပ်ရှားရင်ခုန်စရာမဟုတ်ပါဘူးလို့လည်းရေးပါတယ်။ Britain တမန်ကြီး Darush အနေနဲ့မအောင်မမြင်ဖြစ်ခဲ့တဲ့ Brexit ဆက်ဆက်ဆွေးနွေးပွဲအကြောင်းဝန်ကြီးချုပ်မေနဲ့အတူဆွေးနွေးဖို့ကောင်းတယ်လို့လည်းရေးပါတယ်။ဒီတမန်ကြီးကိုသူမသိကြအောင်လူတွေကတော့သူကတိတ်ဟန်များသူဖြစ်တယ်လို့သူ့ကိုပြောကြအောင်ရေးသားထားတာပါ။နိုင်ပိုင်းတွင်မှာမဲ့ Britain နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကသမ္မတထရမ့်ရဲ့ပြောဆိုချက်ဟာလေးစားသမှုညှော်နေတာကိုပြတပြီးမှားယွင်းနေတယ်လို့ဆိုပြီး Britain တန်တမန်တွေဘက်ကအကွယ်ပြောဆိုလိုက်ပါတယ်။သူက Britain တန်တမန်တွေကိုတာဝန်ချနိုင်ငံအခြေအနေတွေကိုပုံမှန်လေးလေးပြောပြီးနိုင်ငံကိုအစဉ်ခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေပတ်စံကိုတုံးပြီးဆေးလွတ်ထားတာဖြစ်ကြောင်း Washington တန်မကြီးကလည်းဒီလုပ်ကိုလုပ်နေတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။
နျူကလ িয়ার သဘောတူညီချက်မှာအီရန်အစိုးရရဲ့လေးစားလိုက်နာမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အီရန်နဲ့သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့ဥရောပနိုင်ငံတွေကအရေးပေါ်အစည်းအဝေးကျင်းပဖို့သက်ဆိုင်သူအလုံးကိုတိုက်တွန်းထားပါဗျ။2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါကန့်သက်ချက်ထက်ကျော်လွန်ပြီးအီရန်ဘက်ကယူရေနီယံတန့်စင်မှုပမာဏကိုကျော်လွန်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂအနုမျိုးစွမ်းရင်အေဂျင်စီ IAEA ကအတည်ပြုပြီးနောက်တစ်နှစ်မှာပဲဗြိတိန်ပြင်သစ်ဂျာမနီနဲ့ဥရောပသမဂ္ဂတို့ကအစည်းအဝေးကျင်းပဖို့အင်္ဂါနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။အလုံးစုံပူးရဲဆောင်ရွက်ရေးအစီအစဉ် JCPOA အရဂရီပေးထားချက်တွေကအများအပြားကိုအီရန်ဘက်ကလိုက်နာမှုမရှိတဲ့အပေါ်အကြီးအကျယ်စိုးရိမ်နေတဲ့အကြောင်းဥရောပနိုင်ငံတွေကပူးရဲကြေညာချက်မှာပြောဆိုထားပါတယ်။ JCPOA ကိုဆက်လက်ထားရှိစေလိုကြောင်းအီရန်ဘက်ကပြောဆိုထားကြောင်းဒါပေမဲ့လည်းအီရန်အစိုးရအနေနဲ့ဒီလှုပ်ရက်တွေကိုပြင်ဆင်နောက်ကျောင်းပြန်လှည့်ပြီးအချိန်မဆွဲဘဲနျူကလ িয়ার သဘောတူညီချက်ကိုအပြည့်အဝလိုက်နာဖို့ဆောင်ရွက်ရမယ်လို့ဥရောပခေါင်းဆောင်တွေကပြောဆိုကြပါတယ်။
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရိုဟင်ဂျာရင်းရဲ့ပြင်ရေးအတွက်ရေရှိအဖြစ်ရှာမှအချက်3ချက်တိုင်းလှုပ်ဆောင်ဖို့အရေးကြီးကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိန်သမ္မတကြီးရောဘတ်ချက်တတန်ဒစ်ဆန်ကတနင်္လာနေ့ဒက္ကာမှာပြုလုပ်တဲ့ဟောပြောပွဲနဲ့သတင်းစာရှင်းလင်းပွဲမှာထပ်မံပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ပထမအချက်အနေနဲ့ရခိုင်ရေးကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအန်နန်အချံပေးကော်မရှင်ရဲ့အဆိုပြုချက်တွေအပေါ်မှာအခြေခံပြီးအကောင့်ထည့်ဖော်ဖို့ဖြစ်ကြောင်းဒုတိယအချက်အနေနဲ့ရိုဟင်ဂျာတွေကိုမြန်မာအစိုးရကနိုင်ငံသားပြည်ဖို့လမ်းဖွင့်ပေးရတဲ့တတိယအချက်ကတော့ရိုဟင်ဂျာတွေနေဆက်ကြော်ပြပြီးထွက်ပြေးဖို့ဖြစ်လာစေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဖြစ်ကြောင်းတင်ပြခဲ့တာပါ။ရိုဟင်ဂျာပြဿနာအတွက်ရေရှိအဖြစ်ရှာရမှာသူတို့ရဲ့ဆန္ဒအလျောက်ဂုံတိတ်ကရှိရှိလုံခြုံစိတ်ချစွာထားနေပြန်နိုင်မှုဖြစ်ပြီးတော့ဒီအတွက်နိုင်ငံရေးအခြေအနေဖန်တီးပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာရောတခြားနေရာတွေမှာပါပြင်းပြင်းထန်ထန်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။လူများပြအိုးအိမ်ရွှေ့ပြောင်းနေထိုင်မှုကိုကြည့်မယ်ဆိုရင်အစွန်းရောက်သမားအန်ဒီယန်နဲ့ဂျုံလာနိုင်တာကိုပါလက်စတိုင်းအရှေ့လေပိုင်းဒေသတွေမှာတွေ့ရတာကြောင့်ဘင်္ဂလားဒေ့ရှ်ဖက်ရွန်ဂျာတိုင်းနဲ့ချီရွှေ့ပြောင်းခိုလုံတာအန်ဒီယန်တိတ်ကြီးကြောင်ပြောပါတယ်။မြန်မာအစိုးရကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေးမဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါလက်တွဲပြီးရွန်ဂျာရီဌာနပြန်ရေးအတွက်ဆောင်ရွက်နေတာပ
ါ။မလေးရှားနိုင်ငံမှာစစ်သွေးကြွအဖွဲ့တွေနဲ့ပါဝင်ပတ်သက်မှုတန်တရားနဲ့နိုင်ငံခြားသား၄ဦးဖမ်းဆီးတဲ့အထက်မှာမြန်မာနိုင်ငံကရိုဟင်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ရဲ့အင်ကာနီကပြောဆိုချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။မြန်မာနိုင်ငံနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခနေတဆင့်ခေလုံခွင့်ရှာရေးအတွက်မလေးရှားကိုရောက်နေကြတဲ့ရိုဟင်ဂျာကတောင်းနဲ့ချီပြီးရှိနေပါတယ်။တန်တရားရှိသူရိုဟင်ဂျာ2ဦးစလုံးကတော့2019ခုနှစ်တိုက်ခိုက်မှုလက်သက်ဖြစ်ပြောဆိုထားတဲ့ IRSA သဘုံအဖွဲ့ကိုထောက်ပံ့မှုနဲ့ဖမ်းဆီးတာလို့ရဲစုံစမ်းရေးမှူးအဗ်ဒူဟာမစ်ဘာရာကကြေညာချက်မှာပြောဆိုထားပါတယ်။တန်တရားရှိသူတွေကတူဖြစ်တဲ့အသက်42နှစ်အရွယ်ဆောက်လုပ်ရေးလှုပ်သားကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုတပ်ဖြတ်ဖို့ချင်းချောက်ထားတဲ့ဗီဒီယိုကိုလူမှုကွန်ရက်မှာတင်ခဲ့တယ်လို့လည်းရဲစုံစမ်းရေးမှူးကပြောပါတယ်ရှင်။
အိန္ဒိယမြန်မာနှစ်နိုင်ငံကြားမိုးရင်မှောင်ကိုတိုက်ဖျက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့နဲ့တိကျတဲ့အရေးယူမှုတွေလှုပ်ဆောင်ရေးအတွက်ညွှန်ကြားမှုချုပ်အဆင့်ဆွေးနွေးပွဲတွေကိုကျင်းပခဲ့ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့မှာဇရုတ်တာအချိန်မြောက်အဆင့်မြင့်အရာရှိများဆွေးနွေးပွဲကိုအင်ကာနေကကျင်းပခဲ့တာဖြစ်ပြီးအိန္ဒိယမူဝေဆေးဝါးထိန်းချုပ်ရေးဘျူရို NCB နဲ့မြန်မာနိုင်ငံမူဝေဆေးဝါးနဲ့ထိန်းချုပ်ရေးဆိုင်ရာဘဟုကော်မတီ CCDAC တာဝန်ရှိသူတွေဟာမူဝေဆေးဝါးမှောင်ကိုရောင်းဝယ်မှုနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့အိန္ဒိယပြည်ထောင်စုဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။NBC ညွှန်ကြားမှုချုပ်အဘေးဦးဆောင်တဲ့အိန္ဒိယအဖွဲ့ဟာ CCDAC တွဲဖက်တွင်မူဦးဝင်းနိုင်ဦးဆောင်တဲ့မြန်မာအဖွဲ့နဲ့ဇူလိုင်လ9ရက်နေ့တွင်မှဆွေးနွေးကြတာဖြစ်ပါတယ်။အင်္ဂါနေ့ဆွေးနွေးပွဲမှာမူဝေဆေးဝါးထိန်းချုပ်မှုအနေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အချက်တွေနဲ့အတူ DNSN နှစ်နိုင်ငံရရှိထားတဲ့အချက်လက်တွေကိုမျှဝေခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာကိုရူးကိုဂျွန်စူးစမ်းမှုကြောင့်ဘီလီယံနာဖြစ်ခဲ့သူသမ္မတရွေးကောက်ပွဲနှစ်ချိန်ဝင်ခဲ့ပူတဲ့ထင်ရှားတဲ့ H. Ross Perot ကွယ်လွန်သွားပါပြီ။အင်္ဂါနေ့အစောပိုင်းမှာဖာရိုကွယ်လွန်ခဲ့တယ်လို့မိသားစုပြောခွင့်ရ James Fuller ကပြောပါတယ်။ကွယ်လွန်ချိန်မှာတော့အသက်89နှစ်ရှိပါပြီရှင
်။ဘော်ဒူးနဲ့မနက်ခင်ထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဇက်တိုက်နာဆင်ကြရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာမိုးဇက်တိုက်ရွာသွန်းခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ဒေသခံတွေရဲ့အခြေအနေဆိုးရွားနေပြီးလာမယ့်ရက်ပိုင်းအတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပြီးလိုလာလိမ့်မယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။မုတ်တုံမိုးကြောင့်ရေကြီးမြေပြိုပြီးရိုဟင်ဂျာမိသားစုပေါင်း 4,000 ကျော်ရှိတဲ့ဒုက္ခသည်စခန်းတွေမှာအထူးသဖြင့်အခြေအနေဆိုးရွားနေပြီးရေကတဆင့်ကူးစက်ရောဂါဖြစ်မဲ့အန္တရာယ်ကိုလည်းကုလသမဂ္ဂကသတိပေးထားပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တင်းချီခိုးလုံနေတဲ့ကောက်ဆက်ပဇာမှာရက်ဆက်မိုးသည်ထန်ခဲ့ပြီးနောက်မှာတော့ဒုက္ခသည်စခန်းတွေနောက်သူတို့ကိုလက်ခံထားတဲ့ဒေသခံလူမှုအတိုင်းဝိုင်းတွင်မှာရေကြီးမြေပြိုမှုတွေဖြစ်ပြီးအခြေအနေဆိုးဝါးနေပါတယ်။ဒီအခြေအနေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေလာမယ့်ရက်ပိုင်းအတွင်းပိုပြီးလိုအပ်လာမယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမှာတော့ရေသန့်ဆေးပြားတွေအပါအဝင်အရေးတကြီးလိုအပ်တဲ့ပစ္စည်းတွေကိုဖြန့်ဝေပေးနေတဲ့အကြောင်းကုလသမဂ္ဂအထူးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် For its part the UN Children's Fund expresses its concern over the impact of flooding on the thousands of children in Cox's Bazar
ကောက်ဆက်စ်ဘဇားကထောင်ထဲချတဲ့ကလေးငယ်တွေအပေါ်တဲ့ရောက်မှုကိုလည်းကုလသမဂ္ဂကလေးသူငယ်များရံမုံငွေအဖွဲ့ UNICEF ကစိုးရိမ်ကြောင်းပြောဆိုထားပါတယ် UNICEF အနေနဲ့မိဖက်တွေနဲ့အတူတွဲပြီးရေတန့်ဆေးပြားတွေပလတ်စတစ်မိုးကာတွေအပါအဝင်ပစ္စည်းတွေဖြန့်ဝေပေးနေပါတယ်ရေကနေတစ်ဆင့်ကူးစက်တဲ့ယောဂါတွေတိုးလာနိုင်တဲ့အနေအကိုလည်း UNICEF ကသတိပေးထားပါဗျ
။မိုးဆက်လက်ရွာသွန်းနေတာကြောင့်ရေမတန့်ဖြစ်ပြီးအထူးသဖြင့်ကလေးတွေမှာရေကနေတစ်ဆင့်ကူးစက်တဲ့ယောဂါတွေကြောင့်နာမကျန်းဖြစ်မဲ့အန္တရာယ်လည်းရှိတယ်လို့ကောက်ဆက်ပဇာအခြေစိုက် UNICEF ရုံးရဲ့ယာယီအကြီးအကဲဘာတာထရဘီဆိုကလည်းကြေညာချက်မှာပြောဆိုပါတယ်။သူတို့ကိုအကာအကွယ်ပေးနိုင်ဖို့အတွက်ကလေးတွေနဲ့မိသားစုတွေဘေးကင်းတဲ့ရင်းနဲ့အိမ်သာအသုံးပြုခွင့်ရဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။မိုးသည်ထန်မှုကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာ UNICEF ကဖွင့်လှစ်ထားတဲ့တင်ကြားရေးစင်တာတွေထဲက၅ခုကတော့အကြီးအကျယ်ပျက်စီးခဲ့ပြီးစင်တာ950တို့ကတော့တစိတ်တပိုင်းပျက်စီးခဲ့ရပြီးကလေးငယ်6,000ကျော်စာတင်ကြားရေးကိုထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကလေးသင်ငယ်ကာကွယ်ပေးရေးစင်တာအနည်းဆုံး12ခုလည်းပျက်စီးရတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆန္ဒရိက္ခာအဖွဲ့ဘက်ကတော့မိုးသည်ထန်မှုကြောင့်ဘေးဒဏ်သင့်ကြရသူတွေအတွက်ဆန္ဒရိက္ခာဖြန့်ဝေပေးနေတယ်လို့ကုလသမဂ္ဂအထူးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ The World Food Program said today that heavy rains in the Cox's Bazar settlement, which is housing Rohingya refugees,
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေထိုင်ကြတဲ့ Cox's Bazar မှာမိုးသည်ထန်တာကြောင့်လူပေါင်း 2,900 ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီကနေ့ပြောပါတယ်။မနေ့ကတော့ WFP ကလူပေါင်း 6,000 အတွက်စားနပ်ရိက္ခာတွေထပ်ဆောင်းထောက်ပံ့ပေးခဲ့ပြီးပြိုကျခဲ့တဲ့တောင်ဆောင်တွေဆက်မပြေအောင်ရာချီးတဲ့ဒုက္ခသည်တွေ အကူအညီနဲ့အလင်းပြန်ဆောင်ရွက်နေပါတယ်
။မိုးသည်ထဏာကြောင့်အပျက်စီးတွေဖြစ်ခဲ့ပြီးမဲ့လဲမုတ်တုံရသည်မရောက်ခင်ကြိုတင်ပြင်ဆင်မှုတွေသာလုံမထားနိုင်ခဲ့ဘူးဆိုရင်တော့ထောင်းနဲ့ချီတဲ့ဒုက္ခတွေတွေကြုံတွေ့ရမယ့်အခက်အခဲတွေကိုမှန်းဆကြည့်နိုင်တယ်လို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲပြောခွင့်ရ Half Bahosal ကပြောပါတယ်2019ခုနှစ်ရိုဟင်ဂျာဒုက္ခသည်တွေစတင်ထွက်ခွာလာခဲ့ကြပြီးနောက်နှစ်နှစ်နီးပါးကြာလာပြီးခဲ့သည့်အချိန်အခြေအနေတွေကဆိုးရွားနေဆဲဖြစ်ကြောင်းစားနပ်ရိက္ခာမလုံခြုံမှုကရှိနေဆဲဖြစ်ပြီးတကယ်လို့လူသားချင်းစာနာကူညီမှုတွေသာလျော့သွားမယ်ဆိုရင်အခြေအနေကအလင်းမြန်ဆိုးရွားသွားနိုင်တယ်လို့လည်းသူကပြောပါတယ်ဘေးဒဏ်သင့်ကလေးငယ်တွေပညာသင်ကြားရေးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်စာတင်ကန်းတွေအပါအဝင်အပြည့်အစည်းတွေကိုစတင်ပြင်ဆင်နေပြီလို့လဲ UNICEF ကပြောပါတယ်။ကောက်ဆက်ပစားကရိုဟင်ဂျာကလေးငယ်9သိန်းကျော်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေကြပြီးဒီကလေးတွေနဲ့အတူဒေသခံလူမှုအတိုင်းအဝိုင်းကိုကူညီပေးနိုင်ရေးအတွက် UNICEF က2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ152.5သန်းတောင်းခံထားပြီးလက်ရှိမှာတော့ဒေါ်လာ 68.9 သန်းกว่าဟနေကြောင်းလဲ UNICEF ကပြောပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်အတွင်းကကစ်ပနဒီတရနာမှာမြမတက်မတော်ရင်တန်းဘုံခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အနီးနားကရွာသားတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေရှိနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစ်ပနဒီတရနာမှာတက်မတော်စစ်ကြောင်းတို့ကစူလိုင်လ CN နဲ့မနေ့ပိုင်းကဘုံခွဲတိုက်ခိုက်ခံရတယ်လို့တက်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့တေဆုံးသူရှိမရှိနဲ့ဘယ်နှဦးထိခိုက်တန်ရာရတယ်လဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူ
း။အဲဒါနာမှာတော့ကျွန်တော်ကမူမိုင်းအလုံးဟောက်ပြီးတက်ခတ်ခဲ့တာရှိတယ်။ကျွန်တော်ဆီကစစ်ပြီးချုပ်ရတာရခဲ့တာရှိတယ်။မိကမနေ့ချစ်လိုက်တော့မှဖြစ်တာ။မူမိုင်းနဲ့ကျွန်တော်ဒီအလင်းငိုက်တက်ခတ်ခဲ့တာပေါ့
။ရခိုင်လက်နက်ကန်အေအဖွဲ့အနေနဲ့ဒီတိုက်ပွဲတွင်ဘုံအပါဝင်ခြုံကိုတက်ခတ်ခဲ့ရမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးမှုတွေများပြားတယ်လို့အေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မင်းရဲ့မင်းရဲ့ခေါင်းနားကြီးလေးကျမှာကြောက်ကိုမင်းရဲ့အဲ့ဒီဒိတ်ဖာနဲ့ဒီကြားရဲ့ဒီအခြေအနေပေါ့နော်မိသားစုမှာ၆ကီလိုမီတာလောက်မှာဓမ္မစစ်ကြရဲ့ဒီအား150လောက်ပါလေကြောက်နေဒီလိုလေးတစ်ခါနေကြားပြတိုက်ခိုက်တာရှိအဲ့ဒီဒိတ်မှုကျမှာတော့ညဒီဘက်ကနေ25ဦးတည်းမလို့ကြားဆုံးတာရှိ
ကြောက်တော်မြို့နယ်ကစ်ပနဒီသရဏီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်တိုက်စိုးမှုတွေကိုတော့တိကျတိမပြုတ်နိုင်သေးပါဘူးမိုင်းခွဲတိုက်ခတ်ခံရပြီးမြန်မာစစ်တပ်ကနေအနီးနားကပိန်းနှင်းချောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိန်းနှင်းချောင်းရွာသားတို့ကပြောပါတယ
်။ဒီနေ့ရောရွာသားတွေခံရတယ်။ဒါရင်တို့ဆိုင်ကြီးခံရလို့ပေါ့
။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတပ်မတော်စစ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တပ်မတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေဆဲအခြေအနေမှာရှိနေပါတယ်။အေအေလက်နက်ကန်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရားရှိတဲ့အခြေရွာတွေကလည်းမြန်မာစစ်တပ်ဘက်ကနေနေပြည်ရှင်းလင်းရေးစစ်ဆေးမှုတွေပုံမူတင်းကျလာနေပါတယ်။ဗုဒ္ဓတော်မြို့နယ်ကံပြင်းခြေရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပစစ်ဆေးနေတဲ့အခြေအနေကြောင့်ရွာသားတွေစောင့်ဝတ်နေထိုင်ရေးမှာစိုးရိမ်စရာဖြစ်နေတယ်လို့ဗုဒ္ဓတော်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုဆက်လက်ဥအောင်တောင်းရွှေကအခုလိုပြောပါတယ
်။ကံပြင်းအခြေအနေကရွာကလူတွေကတပည့်လောက်ရှိပြီးနေနေကြတယ်လေ။တမောင်ကြီးနဲ့ကအဲဒီရွာမှာရောက်နေတယ်။ရွာသားကကျားစီ6ယောက်မဆီ6ယောက်ဖုန်းကြီးတပါးဘောလုံးတုံးစင်းနဲ့တုံးရပေါ့နော်။ဆိုတော့သူတို့ဗမာလူပြောလို့ရဘူး။ရှိရကိုစားတော့ပြီးတော့နေကြတာ။အခုကတော့ရိခါတွေလည်းပုံပြီးတော့ပြောတယ်။ရွာမှာလူတွေကအကုန်လုံးဒီနေ့ကခေါ်ပြီးမှအင်းတော့မှစကြရတယ်လို့ပြောတယ်။ကျွန်တော်အနေနဲ့တော့ဒီ ICRC အဖွဲ့ကိုတော့အကူတောင်းထားတယ်။ပြောပြီးမှအကူပေးသေးပါလို့တော်တော်ကက်ခဲဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်ကြောက်တယ်လို့ဖြစ်တော့မှလည်းစိုးတယ်ပေါ့နော်
။ပြီးကြတဲ့ဇွန်လ9ရက်နေ့ကလည်းဗုဒ္ဓတော်မြို့နယ်အလဲချောင်းကျေးရွာနဲ့ရတိတော်မြို့နယ်အမြင့်တောင်ကျေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်ကြီးထိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအဖွဲ့တို့တီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရယူထားတာ45ဦးပြစ်တံချမှတ်ခံရသူ73ဦးရှိနေတယ်လို့ဇွန်လ22ရက်နေ့နေပြည်တော်မှာပြုတ်လုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအိမ်စုံစမ်းတင်ပြသွားတာပါရှင်အခုတော့ဆိုင်ကယ်နဲ့ဥရောပခရီးနှင်နေတဲ့မြန်မာပြည်ကဆိုင်ကယ်စီးသမား2ဦးဘက်ကိုအလှည့်ပေးကြပါတယ်မြန်မာပြည်ကနေဗြိတိန်ထိမိုင်ပေါင်း 3,000 ခရီးကိုမော်တော်ဆိုင်ကယ်နဲ့စွန့်စားမောင်းနှင်မဲ့ဆိုင်းစွန်ဖာနဲ့ကိုအောင်ကျော်ဝင်းတို့2ဦးအခုရုရှားကိုဖြတ်နေပါပြီမေလ26ရက်နေ့ကရန်ကုန်ကစတင်ထွက်ခွာခဲ့တဲ့မော်တော်လော့ခရီးသွား2ဦးရဲ့တလခွဲနှိပါအချိန်အတွင်းမိုင်ပေါင်း 1,000 ကျော်ခရီးပောက်ခဲ့ပြီဖြစ်ပါတယ်ရုရှားကနေနော်ဝေကိုဖြတ်ချိန်မှာမြန်မာမိသားစုတွေကကြိုဆိုဖို့ကြိုးစားမယ်အကြောင်းနော်ဝေရောက်မြန်မာတဦးက VOA ကိုပြောပါတယ်မတ်အင်ဂျင်နိုင်ကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်မော်တော်လော့ခရီးသွား2ဦးဟာမွန်ဂိုလီးယားနိုင်ငံတဲ့ရက်သတင်းတပတ်ကျော်မောင်းနှင်ခဲ့ပြီးတဲ့နောက်ဇူလိုင်လ4ရက်နေ့ကရုရှားနိုင်ငံတောင်ပိုင်းစိုက်ဘီးရီးယားဒေသကိုရောက်ရှိလာတာပါအခုဆိုရင်သူတို့နှစ်ဦးဟာစိုက်ဘီးရီးယားဒေသကတူရာမြစ်စီးဆင်းနေတဲ့ဂျူမီမြို့ကိုရောက်ရှိနေပါပြီမွန်ဂိုလီးယားနိုင်ငံမှာကြယ်ဝင်းလာပြီးတဲခန္နာယနီးပါးလိုဖြစ်နေတဲ့မြေပြန့်တွေနဲ့မိုင်ပေါင်းများစွာဖြတ်တန်းမောင်းနှင်ခဲ့ပြီးတဲ့နောက်ရုရှားတောင်ပိုင်းကိုရောက်ရှိလာတာပါမွန်ဂိုလီးယားအစွန်ဖျားနေရာတွေဖြတ်တန်းမောင်းနေရင်တွေ့မြင်ခဲ့ရတဲ့လှပတဲ့ရှုခင်းတွေအကြောင်းရာသီဥတုပူရာကနေအေးလာတဲ့အခြေအနေတွေကိုဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ကမော်တော်လော့ Facebook ဗီဒီယိုကနေအခုလိုပြောပြပါဗ
ျ။ဒီတဲကန်နာကနေပြီးတော့ဒီကွင်းမြင်တွေကဖြည်းဖြည်းချင်းစိမ့်လာ
။စိမ့်လာ
။စိမ့်လာဆိုမျက်လေးတွေကစားပြီးတော့မျက်လေးစားတွေ့လာတယ်
။အစမျက်ချောင်းအခုကမျက်စိမ့
်မျက်စိမ့်လေးတွေ
အခုကျွန်တော်ဒီမှာမြင်နေရတဲ့အတိုင်းပဲသူမျက်စိမ့်လေးဖြစ်သွား
တယ်။ဒါတစ်ဘက်ကလုံးဝကိုဒီဘာပေါ့နော်အေးဒီတာမပေါ့တဲ့တူပေါ့။အဲ့ဆက်စီဆက်စီလာရင်လည်းကျွန်တော်ဒီ National Park ကိုရောက်သွားအောင်ရှောက်သွားတော့အဲ့ဒီတောင်ပပလဲမှာအပင်ရစားအများကြီးပဲကျွန်တော်ထင်းရှုပင်တွေအများကြီးပဲတော်တော်လေးကိုမနေ့ကဇာတိဥရုကပူရဲ့အခြေအနေစားစီရတယ်ကျွန်တော်တို့ဆိုလည်းဒီစကားပါတဲ့အင်ကြီးတောင်တွေပဲဝတ်လို့ရတယ်။နောက်ဒီဘက်လဲရောက်လဲရောက်လာရောညနေကျွန်တော်တို့ကမ့်ဆာရှာတဲ့အချိန်မှာဆိုရင်ဟိုအနှွေးတဲ့အထူတောင်ပါနော
်
ထပ်ပြီးဝတ်ပြီးတော့လိတ်တွေလည်းပြောင်းရာရာဒီရူကတော့ဟို
ဖူတလဲအေးတလဲ
ဖူလဲအေးတလဲပါဆိုတာလေးပြပြတာပါ
တောင်တွေကြားစခန်းချရမှာချက်ပြုတ်စားတော့ခဲ့တဲ့သူတို့နှစ်ဦးတွေ့ကြုံတွေကိုလည်းအခုလိုပြောပါတယ
်ဟောဒီမှာကမ်ပင်းဂရောင်းတွန်းနေသူရှိရဲမှာသူပေးထားအဆောက်အဦမှာပဲအေးအာရေချိုးတာလေးကတော့ဘုံပေါ့နော်ရေချိုးအင်းတာတော့ဘုံစားတော့လဲဒီလိုအဆင်ပြေနေရစားပေါ့အေးရတော့အေးရတော့တောင်ကြားရဲထဲမှာဆိုတော့အဲ့တော့ကျွန်တော်အလင်အဲ့ဒီတဲလေးထဲမှာမီးဖူလေးပေးထားတယ်မနေ့ကတော့ငါပြောဒီနဲ့စာဒီနေ့ကျွန်တော်ရဲ့ကျဥ်ကျော်ပါလာပြီအသားကျော်ပါလာပြီပါမုံမနေ့ဝင်ဝင်လာရင
်
ကော်ဖီပါရှိပါပါခင
်ဗျ BMW အမျိုးအစားနဲ့မောင်းနေတဲ့မော်တော်ဆိုင်ကယ်အင်ဂျင်တွေရဲ့အခြေအနေတွေကိုလည်းအခုလိုပြောပြကြပါတယ
်ဆိုင်ကယ်ကအင်ဂျင်ကတော့အဆင်ပြေနေတယ်ကျွန်တော်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ဖီမာနော
်
မိုဘယ်ဝါမှာတစ်ခါလဲဝင်နေလာတာအဲ့တော့အခုအပူအေးမများတဲ့နေရာမှာအင်ဂျင်တెంပရေချာတက်လိုက်ဆင်းလိုက်ဆိုတော့တော်လေးအဆင်ပြေ
မွန်ဂိုလီးယားကနေရုရှားနိုင်ငံနဲ့အဝေးစိုက်ဘီးရီးယားဒေသအယ်ရှယ်ရီပပ်ဘလစ်ကိုဖြတ်ပြီးမောင်းနှင်ခဲ့တဲ့လမ်းဟာရုရှားရဲ့ရှေးအကျဆုံးလမ်းမကြီးတစ်ခုဖြစ်တယ်လို့ National Geographic ရဲ့စီးရင်အရာကမ္ဘာအလှဆုံးလမ်းဆယ်လမ်းထဲကတလမ်းဖြစ်တယ်လို့မော်တော်လော့ခီးသွားနှုတ်ကပြောပါရယ်ရုရှားနိုင်ငံနဲ့ဖြတ်သန်းမောင်းနေတဲ့အခါအတူဆုံးလမ်းကြောင်းကိုရွေးချယ်ထားတဲ့အတွက်သူတို့နှစ်ဦးဟာရုရှားနဲ့ကပ်နေတဲ့ကာစစ်စတန်နိုင်ငံနယ်စပ်ဖြတ်ပြီးရုရှားကိုပြန်ဝင်ဖို့ရှိပါရယ်ဒီလမ်းကြောင်းနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာနေထိုင်တဲ့မက်ဂီတီအေးကအခုလိုသုံးသပ်ပါရယ
်ခီးလမ်းကြောင်းကတော့သူတို့ရုရှားကအကြီးဆိုတော့ရုရှားကြီးကိုဖြတ်ရအောင်ပါပေါ့နော်ဟိုကာဇင်ဆန်နဲ့ဝင်မယ်ဆိုရင်ကာဇင်ဆန်နဲ့ကနေတစင်ရုရှားနိုင်ငံနဲ့ကိုပြန်ဝင်မယ်ဆိုရင်လမ်းကြောင်းအတူတော့သူတို့မော်စကိုဖြတ်ပြီးတော့ဒီအတူတုံးလမ်းကြောင်းကိုသူတို့ပြန်ရင်းမယ်ဆိုရင်ရုရှားတောင်လိုက်ပြတ်တက်ပေါ့နော်အဲ့ဒီကနေမှနော်ဝေးနဲ့နေဆက်သေးလေးရှိတဲ့ပင်လယ်နားအထီကိုသူတို့တွားပြီးတော့အဲ့ဘက်ကနေနော်ဝေးကိုပြန်ကူရမကူမယ်ဆိုရင်ဒီနော်ဝေးနိုင်ငံမြောက်ပိုင်းကနေတောင်ပိုင်းအဆုံးထိတောက်လျှောက်ကိုမောင်းလာအောင်ပါပဲပေါ့နော်
လက်ရှိနော်ဝေးနိုင်ငံမှာတော့ရာသီဥတုတိတ်မကောင်းပဲအပြောင်းလဲမြန်နေကြောင်းမက်ဂီတီအေးကပြောပါတယ်ရုရှားကနေနော်ဝေးကိုရောက်လာချင်းသူတို့ရောက်မဲ့မြို့တွေကိုကြိုတိရမယ်ဆိုရင်မြန်မာမိသားစုတွေအနေနဲ့ဝိုင်းဝန်းကြိုဆိုဂုဏ်ပြုဖို့ကြိုးစားကြမှာဖြစ်တယ်လို့သူကအခုလိုပြောပါတယ
်။နော်ဝေးကိုဖြတ်တယ်ဆိုတော့လည်းဟိုကို့ဒီဥရောပရဲ့ခီးစဉ်တွေမှာနော်ဝေးကိုထည့်ထားတယ်ဆိုတော့ဝန်တာစရာပေါ့နော်။အမှန်လို့ရတဲ့လမ်းကြောင်းဆိုရင်ရုရှားနဲ့ဇက်ကနေဆိုရင်သူတို့နော်ဝေးနိုင်ငံအစအနေအဆုံးကိုဖြတ်မှာအဲ့လိုမျိုးဟိုဝန်တာစရာကောင်းပါတယ်။သူတို့အတွက်လည်းစိတ်လှုပ်ရှားစရာမျိုးပါပေါ့နော်။အမားတို့နော်ဝေးမှာကြတော့ဗမာကတော့အရင်နေတယ်နောက်ပြီးတော့သူတို့ဖြတ်ပန်းလာမယ်လမ်းကြောင်းမျိုးလည်းတခြားပြည်သိရသေးတယ်တကယ်လို့သူတို့ in Facebook တွေဘာတွေတွေကနေသူတို့ဘက်ကနေပြီးတော့ information ဖြတ်နိုင်ရင်တော့ကောင်းတာပေါ့သူတို့ကိုအဲ့ဒီမျိုးတွေမှာရှိတဲ့ဗမာတွေကဝမ်းသာအရာတနိုင်တာလုပ်ပေးကြမှာပါပဲ
မကြခင်ကာစစ်စတန်နိုင်ငံဖြတ်ပြီးရုရှားကိုပြန်ဝင်ပြီးတဲ့နောက်နော်ဝေးဒိန်းမတ်ဂျာမနီနယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာပါ ဒီခီးစဉ်ကိုတော့ MBRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးထားပါတယ်ရှင်
။မန်အင်ဂျင်နိုင်ပြပြသွားတာပါရှင်။အခုတော့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးချင်တွေကိုအလှည့်ပေးပါရစေရှင်။ဝါရှင်တန်မှာဖွင့်ထားတဲ့ဗြိတိန်တန်ယုံကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့တန်တပန်ကျေးနန်းတစ်ဆောင်ပေါက်ကြားသွားလို့ဗြိတိန်အတွက်မျက်နှာပူစရာဖြစ်နေတဲ့အချိန်မှာသမ္မတထရမ့်ကဝါရှင်တန်ဆိုင်ရာဗြိတိန်သံအမတ်ကြီးကိုပေါ်တော်တော်နဲ့ရည်စရာကောင်းတဲ့သူဟိတ်ဟန်များတဲ့အယူဆသဖြင့်Twitter မှာခေါ်ပေါ်ရေးသားသလိုဗြိတိန်ဝန်ကြီးချုပ် Theresa May ကိုလည်း Brexit စိစက်ဆွေးနွေးပွဲတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့သူဆိုပြီးတော့ဝေဖန်ပါတယ်။သမ္မတ Trump နဲ့ဗြိတိန်နိုင်ငံတို့ကြားဖြစ်လာနေတဲ့ဆက်ဆံရေးအခြေအနေတွေကိုကိုရဲမင်းထွန်းကစူးစီးတင်ပြထားပါတယ်ရှင်
။ American နဲ့ British နိုင်ငံအကြားရှိတဲ့အထူးဆက်ဆံရေးကိုခိုင်မာစေဖို့ဇွန်လအစောပိုင်းကပဲ British နိုင်ငံကိုနိုင်ငံတော်ခီးသွားရောက်ခဲ့တဲ့သမ္မတ Donald Trump ဟာဒီအပတ်ထဲမှာတော့ဗြိတိန်တန်ယုံကတန်တမန်ကျင်းနှံစာပေါက်ကြားမှုသတင်းတွေကြောင့်ဝါရှင်တန်ကဗြိတိန်သံအမတ်ကြီးနဲ့ဗြိတိန်ဝန်ကြီးချုပ်တို့အပေါ် Twitter မှာပြင်းပြထန်ထန်ဝေဖန်ပြောဆိုလာခဲ့ပါတယ်။ဒီကြေညာမှာသမ္မတ Trump ကိုညံဖျင်းသူ၊စိတ်ဓာတ်မလုံခြုံသူ၊အရေးချင်းမပြေဝသူလို့ဝေဖန်ထားသလို Trump ရဲ့ American အစိုးရကိုလည်းအနှစ်သာရပြပြဝဝရှိတဲ့ပုံမှန်အစိုးရတစ်ရပ်ဖြစ်လာလိမ့်မယ်လို့မထင်ဘူးဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။ဒီတန်တမန်ကျင်းနှံစာကိုတုံ့ပြန်တဲ့အနေနဲ့ဒီကနေ့ Twitter မှာသမ္မတ Trump ကဗြိတိန်သံအမတ်ကြီး Kim Darak ကိုပေါ်တော်တော်နဲ့ရည်စရာကောင်းသူဖြစ်ရေးသားထားတယ်လို့ဒီတာမကြီးကိုသူမသိရှိကြောင်းလူတွေကတော့ဟိတ်ဟန်များတဲ့အယူလို့တော့သူ့ကိုပြောကြောင်းအမေရိကန်နိုင်ငံဟာယနေ့ကမ္ဘာမှာစီးပွားရေးနဲ့နိုင်ငံရေးမှာနံပါတ်1ဖြစ်တယ်ဆိုတာကိုဒီတာမကိုပြောလိုက်စမ်းပါလို့ရေးသားခဲ့ပါတယ်။အလားတူပဲဝန်ကြီးချုပ် Theresa May ကိုလည်း Brexit စိစက်ဆွေးနွေးပွဲတွေမှာသူ့အကြံဉာဏ်ကိုမယူဘဲခန့်ကျင်ကျင်ဆောင်ရွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။လန်ဒန်ဘက်ကတော့လက်ရှိနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်လက်နေတဲ့ Britain ဝန်ကြီးချုပ်ယာရူးကိုရည်မှန်းထားသူလည်းဖြစ်တဲ့ Jeremy Hunt ကသမ္မတ Trump ရဲ့ဝေဖန်ချက်ဟာလေးစားသမှုညှော်နှဲတာကိုပြသနေပြီးမှားယွင်းနေပါတယ်လို့ဆိုပါတယ်။ဗြိတိန်သံတမန်တွေဘက်ကလည်းသူကအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ We pay them as taxpayers to give us their frank assessment of the situation in the countries where they are serving.
သူတို့တာဝန်ကျနိုင်ငံကအခြေအနေတွေကိုဒီလိုပွင့်ပွင့်လင်းလင်းပြောပြီးနိုင်ငံကိုအစီရင်ခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးပြီးသူတို့ကိုဆေးလွှတ်ထားတာပါ။ဝါရှင်တန်ကတန်အမတ်ကြီးကလည်းဒီအလုပ်ကိုလုပ်နေတာပါပဲ
ဒီလိုကာကွယ်ပြောသလိုသမ္မတ Trump ကဗြိတိန်တန်အမတ်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့မနေ့ကပြောထားတာကိုလည်း Jeremy Hunt ကသူသာဗြိတိန်ဝန်ကြီးချုပ်ဖြစ်လာရင်ဒီတန်အမတ်ကြီးကိုပဲဝါရှင်တန်မှာဆက်လက်ခံထားမယ်လို့ Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ယာရီအတွက် Jeremy Hunt နဲ့အပြန်ဝင်ရောက်အရွေးခံမဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ကတော့အခုလိုပြောပါတယ်
Well, look, I've got a good relationship with the White House, and I have no embarrassment in saying that. I think it's very important that we have a strong relationship with our.
ကျွန်တော်နဲ့အင်ဘူရိုတို့အကြားသိကောင်းတဲ့ဆက်ဆံရေးရှိပါတယ်။အရေးကြီးတာကကျွန်တော်တို့နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတရက်ရှိနေတယ်လို့အမေရိကန်နိုင်ငံဟာဗြိတိန်နိုင်ငံရဲ့အရေးကြီးဆုံးမဟာမိတ်နိုင်ငံဖြစ်နေပါတယ်။အနာဂတ်မှာလည်းနိုင်ငံရေးစီးရေးအရအရေးကြီးဆုံးမဟာမိတ်ဖြစ်ဆက်ရှိနေဦးမှာပါ။ဘရစ်ဇိလ်နဲ့ပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းဝန်ကြီးချုပ်မေရဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအတော်လေးဝေဖန်နေသူတယောက်ပါ။ဒါကြောင့်လည်းကျွန်တော်ဝန်ကြီးချုပ်ယာဒူးကိုဝင်ပြိုင်ဖို့လုပ်နေတာဖြစ်ပါတယ်
။ဝါရှင်တန်ကိုရောက်နေတဲ့ဗြိတိန်နိုင်ငံကကွန်တွယ်ရေးဝန်ကြီးလီယမ်ဖောက်စ်ကတော့သမ္မတ Trump ရဲ့သမီး Ivanka Trump နဲ့တွေ့ဆုံဆွေးနွေးဖို့ရှိလို့အဲ့ဒီဆွေးနွေးပွဲမှာဒီပေါက်ကြားမှုကိစ္စတောင်းပန်မယ်လို့ဆိုပါတယ်။အဲ့ဒီဆွေးနွေးပွဲကိုဗြိတိန်သမ္မတကြီးတက်ရောက်မရောက်တော့မသိသေးပါဘူး။ဒီကနေ့မှာတော့ American ကုသရေးဝန်ကြီးဝန်ကြီး Wilbur Ross ကလီယမ်ဖောက်စ်နဲ့ဆွေးနွေးပွဲကိုရုတ်တရက်ဖြတ်သိမ်းလိုက်ပါတယ်။အကြောင်းကတော့ဒီစည်းဝေးကိုဗြိတိန်သားမတ်ကြီးလက်တက်ရောက်မှာဖြစ်လို့လို့ဆိုပါတယ်။ဝန်ကြီးချုပ် Theresa May ကတော့သားမတ်ကြီး Derek ကိုအပြေးအဝထောက်ခံတယ်လို့တရားဝင်ထုတ်ဖော်ပြောကြားပေမဲ့ဗြိတိန်တာဝန်ရှိသူတချို့ကဒီပေါက်ကြားမှုကြောင့်သားမတ်ကြီးကိုအစားထိုးဖို့များတယ်လို့တူတူတိတ်တိတ်ပြောကြားနေကြပါတယ်။ဒီပေါက်ကြားမှုက Brexit ကိုအားပေးထောက်ခံသူ Isabel Oakeshott ဆိုသူစီကိုပေါက်ကြားခဲ့တာဖြစ်ပါတယ်။သူကတခါတရံသတင်းတောက်အလုပ်လုပ်ကန်တယ်လို့ Brexit Party ခေါင်းဆောင်နိုင်ဂျာဖာရာရှ်နဲ့ယင်းဒီသူလည်းဖြစ်ပါတယ်။တာမကြီးဒိုရက်ကတော့ EU ဥရောပသမဂ္ဂကိုလိုလားသူအမကန်တူဦးဖြစ်ပြီးတချိန်က EU အခြေစိုက်ဘရက်ဆဲလ်မြို့မှာတာဝန်ထမ်းဆောင်ခဲ့မှုတူဖြစ်ကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြပြသွားတာပါရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဟူးနေ့မနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် Indian 3 English သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့
ဘာကြီးချင်းရတဲ့ညံချင်းပစ္စည်းကလေးရတဲ့မကောက်နော်အဲ့ဒီခါကျတော့ဟိုရှိတုန်းကရေးပြီးဆိုတော့ဗျာကျွန်တော်တို့အများကြီးနေခဲ့ပါတယ်ဆိုတော့အဲ့ဒါမျိုးမဟုတ်တော့ဘဝမှုတွေကမပေါ်ရဲကမှုကြီးလို့
တန်ငယ်မရိမှုတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့စွန့်ဆောင်ရင်းနဲ့အထုတ်ကြိုးပမ်းမှုတွေအကြောင်းဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်မှုအစီအစဉ်ကိုအဲ့ဒီလိုနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြက်ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှားဆင်ကြရမှာပါရှင်။မြန်မာ Economic Zone Reimagined as Export Hub to India ဆိုတဲ့ Nikki Online သတင်းစာကဆောင်ပါတစောင်းကိုပြောပြပေးပါအောင်မယ်။မြန်မာနိုင်ငံတောင်ပိုင်းမှာဂျပန်ရဲ့စီးပွားရေးအထူးဆောင်အစီအစဉ်တွေပြန်လည်စတင်တော့မယ်လို့အစချေထားပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးအရလွှမ်းမိုးချက်ထွင်ချိန်မှာအခုလိုစီးပွားရေးရုပ်ချီးတိုးတက်လာစေမဲ့စီမံကိန်းမျိုးကိုရည်ရွယ်တာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ဂျပန်မြန်မာနဲ့ထိုင်းသုံးနိုင်ငံဖက်ဆက်ဆောင်ရွက်နေတဲ့ဒဝဲအထူးစီးပွားရေးဆောင်စီမံကိန်းရဲ့အစီအစဉ်အသစ်ဟာထောက်ပံ့ပို့ဆောင်ရေးနဲ့စိတ်ကန်းတည်ဆောက်ရေးလုပ်ငန်းတွေနဲ့2030ကြာရင်ကုန်တင်ကုန်ချစိတ်ကန်းနဲ့အသေးစားဆက်မှုလုပ်ငန်းတွေကိုပါတည်ဆောက်သွားမယ်လို့ဆိုပါတယ်။မူလအစီအစဉ်မှာတော့အကြီးစားဆက်မှုလုပ်ငန်းတွေနဲ့ဓာတုဗေဒဆိုင်ရာစက်ရုံတွေကိုအဓိကထားခဲ့တာဖြစ်ပါတယ်။တရုတ်ရဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကြီးတစ်ခုပေါ်ပေါက်လာပြီးတဲ့နောက်အခုလိုအစီအစဉ်အပြောင်းလဲတွေဖြစ်လာတာပါ။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းမှာတရုတ်ကတည်ဆောက်နေတဲ့ကမ္ဘာတကွင်းလန်ဒန်စီမံကိန်းတွေကပိုက်လိုင်းတည်ဆောက်တဲ့လုပ်ငန်းတွေလည်းပါဝင်နေတာဖြစ်ပါတယ်။ဂျပန်အတွက်ကလည်းဒဝဲအထူးစီးပွားရေးဆောင်စီမံကိန်းဟာအရှေ့တောင်အာရှမှာသူ့ရဲ့လွှမ်းမိုးမှုကိုခိုင်မာအောင်တည်ဆောက်ဖို့အခွင့်အလမ်းတစ်ရပ်အဖြစ်ယူဆထားတာဖြစ်ပါတယ်။ဒါ့အပြင်တိလဝါအထူးစီးပွားဆောင်ကိုလည်းအထောက်အကူပေးနေတဲ့အကြောင်းဆောင်းပါရှင်တက်ကရှိဆူဂျီရဲ့သတင်းဆောင်ပါကိုတော့ Nikki Online သတင်းမှဖတ်ရှုနိုင်ပါတယ်ရှင်။ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာတွေက Fight for Rights Not for Awards ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘော်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံဖက်ချာပူရီဒေတာက Ken Crunchan အမျိုးသားပန်းချံကိုကမ္ဘာအမွေနှစ်အဖြစ်တိမှတ်ပြုဖို့စီရင်တင်ထားတာကြောင့်အဲ့ဒီနေရာမှာနေနေကြတဲ့ကရင်တိုင်းရင်းသားတွေဟာလူအများရဲ့အာရုံစိုက်ခြင်းကိုခံလာရစေတယ်လို့အစချီထားပါတယ်။ UNESCO ရဲ့ကမ္ဘာအမွေနှစ်ထိမ့်သိမ်းဆောက်ရှောက်ရေးကော်မတီအနေနဲ့2013ခုနှစ်ကလေးကဂရန်ဂရချန်အမျိုးသားပန်းချံကိုကမ္ဘာအမွေနှစ်စီးရင်သွင်ရေးဆုံးဖြတ်ချက်နှောင့်နှေးနေကြတာဖြစ်ပါတယ်။အဲ့ဒီနေရာဟာမြန်မာပိုင်းမြင်နဲ့ညီစွန့်နေတယ်ဆိုပြီးမြန်မာဘက်ကတိုင်ထားသလိုအဲ့ဒီဒေသမှာနှစ်ပေါင်းများစွာနေထိုင်နေကြတဲ့တိုင်းရင်းသားတွေကလည်းထိုင်းနိုင်ငံဟာသူတို့ကိုအတိမတ်ပြုဖို့ပြက်ကွက်နေတဲ့အကြောင်းလက်မှတ်ထိုးပြီးတော့အယူခံတင်ထားပါတယ်။တကယ်တော့အဲ့ဒီဘန်ကလိုင်းဘွန်တစ်တော့ဟာမြန်မာနဲ့နယ်ချင်းထိစပ်နေပြီးမြန်မာအစိုးရကအကြမ်းဖက်နှိပ်ကွပ်နှင်ထုတ်ချင်းခံထားရတဲ့ကရင်တိုင်းရင်းသားတွေဟာအခုလိုကုလသမဂ္ဂစီမားကမ္ဘာအမွေနှစ်ဖြစ်စည်ရင်တင်မလျှောက်ထားခင်ကတည်းကအဲ့ဒီနေရာမှာမျိုးဆက်တွေနဲ့ချီပြီးတော့အခြေချနေထိုင်ခဲ့ကြတာဖြစ်ပါတယ်။ပန်းချံထိန်းသိမ်းရဲ့အရာရှိတွေဟာကရင်ရွာတွေကိုဝင်စီးခဲ့ကြပြီးအိမ်တွေ၊စပကြီးတွေနဲ့တခြားပိုင်ဆိုင်တဲ့ပစ္စည်းတွေကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ပြီးတော့အဲ့ဒီမှာနေနေတဲ့ကရင်ရွာသားတွေကိုမောင်းထုတ်ခဲ့ကြပါတယ်။2018ဇွန်လတည်းတုန်းကတော့အုတ်ချုပ်ရေးဆိုင်ရာတရားရုံးကအမျိုးသားပန်းချံနေရာကနေပြောင်းရွှေ့ခံရသူတွေကိုရော်ကျေးပေးဖို့အမိန့်ချခဲ့ပါတယ်။ဒါဟာထိုင်းအစိုးရကကရင်တိုင်းရင်းသားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးကြိုဆိုကြပါတယ်။ဒါပေမဲ့ဌာနေပြန်ရေးဆိုတဲ့အယူခံကိုတော့အစိုးရကညှင်းပါတယ်။
အမျိုးသားတည်ရန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ဆိုင်ရာအတွင်းမှုချုပ်ကတော့ကရန်ကရန်ချန်အမျိုးသားပန်းချံမှာနေထိုင်နေကြတဲ့ကရင်ရွာသားတွေအနေနဲ့တစ်တော်တွင်ကန့်သက်နေရာတွေအတွင်းမှာနေထိုင်ဖို့အစိုးရကထောက်ပံ့ကူညီပေးထားတယ်ဆိုတာကို UNESCO ကိုရောက်နေတဲ့ထိုင်းအဖွဲ့အနေနဲ့အာမခံချက်ပေးတင်ကြောင်းပြောပါတယ်။အခုလိုနားထောင်ကောင်းတဲ့ကြေညာချက်ကဘာမှရေးရပြတ်သားမှုမရှိဘဲ UNESCO ရဲ့လက်ခံအသိမှတ်ပြုရေးအတွက်ဗျူဟာသုံးလိုက်တာသာဖြစ်ပုံရပြီးအမှန်တကယ်ကတော့ကရင်တွေဟာဒုက္ခပေါင်းစုံခံစားနေရဆဲဖြစ်တယ်ဆိုတာထင်ရှားပါတယ်လို့ရေးသားထားတဲ့အရီတာအာဘော်ကိုဘန်ကောက်ပို့သတင်းစာမှဖတ်ရှုနိုင်ပါတယ်ရှင်။ဒီရရဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာပါရှင
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ကိုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတီတီချာချာပြန်စင်စားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပဲရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတီတီချာချာပြန်စင်စားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနေ့ကင်းအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ် VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖိုင်ရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet စာမျက်နှာမှာလေ့လာနိုင်ပါတယ် Website လိပ်စာက burmese.voenews.com ဖြစ်ပါတယ်ရှင်အခုတော့ကိုစော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာ VOE တိုင်းရဲ့လေလိုင်းအစီအစဉ်ကကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရက်တပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေးခွန်းထုတ်เสียအများပြားရှိနေတဲ့ကိစ္စကိုဆွေးနွေးကြမှာပါထူးသဖြင့်တော့မကြာသေးခင်ကနေပြည်တော်မှာဖြစ်သွားခဲ့တဲ့ Victoria လေးရဲ့တင်ငံမရေမှုအပါအဝင်တခြားမရေမှုတွေမှာကင်တွယ်ဖြစ်ရှင်းပုံတွေလည်းကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရှေ့နေမြကွန်ရက်ကလူခွင့်ရေးရှင်နေကြီးဦးသိန်းတန်းဦးနောက်အင်းစိန်မြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်တော်စုဇန္နာလာလာဆိုးတို့ကိုဖိတ်ကြားထားပါတယ်ပထမဆုံးတော့ကျွန်တော်တို့နေပြည်တော်မှာဇွန်လ16ရက်နေ့ကဖြစ်သွားခဲ့တဲ့ဗစ်တိုးရီးယားလေးရဲ့တင်ငယ်မလေးမှုအကြောင်းမဆွေးနွေးခင်ရက်တပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်မှာကင်တွယ်ပုံကိုပဲကျွန်တော်တို့အရင်ဆွေးနွေးကြပါလေဦးသိန်းတန်းဦးအရင်ဆွေးနွေးပေးစေကြပါလေခင်ဗျာရက်တပ်ဖွဲ့ရဲ့ရာဇဝတ်မှုတွေပေါ်ချင်းကပ်ပုံတွေဟာအားလုံးမဟုတ်ပေမဲ့အများစုဟာအတော်လေးဝေဖန်ထောက်ပြစရာဖြစ်နေတာဘာကြောင့်ပါလဲ
နှစ်ချက်ပေါ့ဗျာပေးချက်ကတော့ capacity ပေါ့ရဲတပ်ဖွဲ့ရဲ့စွန်းအားပေါ့
့ဒီစီကရိယာပေါ့နော်အဲ့ဒါခင်မိမှုတော့တပညာအပိုင်းပေါ့နော်အပညာရဆရာအပိုင်းမှာတစ်ချက်ဒုတိယချက်ကလူရင်အားဘဝပြည့်ရဲကဒီလူရှိရမှာတယောက်ဆိုကျွန်တော်တို့မယုံပါဘူးအဲ့ရဲတပ်ဖွဲ့အင်အားမတုံတော့ဘူးပြအဲ့ဒီအချိန်ဒီမှာခုနပြောလိုအရင်ချင်းကလည်းညံဖြင်းဒီစီကရိယာလည်းမကောက်နော်အဲ့ဒီခါကျတော့ဟိုရှိတုန်းကရဲတွေဆိုတော့ဗျာကျွန်တော်တို့အများကြီးနေခဲ့ပါတယ်ဆိုတော့အဲ့ဒါမျိုးမဟုတ်တော့အခုကျတော့ဘောဖုတ်တွေကမပေါ်ရဲစမှုကျุလို့နေလူတွေကညာသူတို့ကအီးရမဲနဲ့အနေထားအရာစိတ်ကျဉ်းတဲ့ဆရာတိတ်ချိတယ်လို့ကျွန်တော်တို့မထင်ဘူးဗျာ
ဟုတ်ကဲ့ခင်ဗျကျွန်တော်အခုဆက်ပြီးတော့ဒေါ်ဆူဇန်နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါ်ဆူဇန်နာလလဆိုးဟာဒီလွတ်တော်အမလည်းဖြစ်တယ်နောက်ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆိုင်ရာကော်မတီမှလည်းတာဝန်ရှိတဲ့သူတူဖြစ်နေပြန်တော့အခုနေပြီးတော့မှဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့အမှုဟာလည်းအမျိုးသမီးလည်းဖြစ်တယ်ကလေးငယ်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒီကိစ္စမှာရဲတပ်ဖွဲ့ရဲ့ချစ်ကပ်ပုံကဘာတွေများလွှဲချော်နေတယ်လဲဆိုလိုချင်တာကတော့လူမှုကွန်ရက်တွေမှာအများစုကရေးနေကြတာအခုတရားခံထိုးကြွခံရတယ်ဆိုတဲ့ပုံစံမျိုးရေးကြတာတွေရှိတယ်နောက်ပြီးတော့စကတဲ့ကောအမှုကိုစပြီးဖော်ထုတ်ဖို့စူးစမ်းတဲ့နေရာမှာရဲတပ်ဖွဲ့ရဲ့ပြောဆိုမှုတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ထောက်ပြစရာတွေဖြစ်နေတော့ဒီကိစ္စမှာရောဆီယမရဲ့အမြင်ဘယ်လိုရှိသလဲအရင်ကြားပြရစေ
โอเคရဲတွေတော့လုံပုံကိုင်းပေါ့နောက်ပြီးတော့ဒင်းစာရှင်းလင်းပွဲမှာလည်းဖြေကြားပုံကိုပြည်သူတွေကလည်းအဲ့ဒါကိုအားရစေနိုင်မှုမရှိဘူးပေါ့နော်အများကြီးမေခွန်းနဲ့ပြက်မေးတာကိုလည်းတွေ့ရပါတယ်ဒါကတော့ကျမထင်တယ်ပြမဆုံးအတွေ့အကြုံမဟုတ်ပါဘူးကျမတို့လူတော်ကိုယ်စားလေးအနေနဲ့လည်းပဲ check and balance ပေါ့နော်ဒီလုပ်တဲ့အခါမှာဒီရဲတပ်ဖွဲ့နဲ့ဆိုင်တဲ့မေခွန်းတွေကိုလွတ်တော်မှာလည်းနှီးခဲ့ပြီးပါတယ်ပေါ့နော်ဆိုတော့မေးခွန်းမေးတယ်ဖြေတယ်သို့တော်လည်းဟိုအဖြေကိုမရောက်ဘူးအဲ့လိုမျိုးပုံစံမျိုးတွေအများကြီးတွေ့ရတယ်ပေါ့နော်အခုတော့ဖြေရှင်းတဲ့ကိစ္စပေါ်မှာလည်းဒါအများပြည်သူကအားရကျေနပ်မှုမရှိဘူးဆိုတာတော့ပေါ်လင်ပါတယ
်ဟုတ်ကဲ့ခင်ဗျဘာလို့ဆိုတော့အခုမှုကွင်းတွေမှာရေးကြတာရဲကိုတော့အားကိုးလို့မရတော့ဘူးလွတ်တော်မှတွေပဲကူကြပါအောင်ဆိုပြီးရေးကြတဲ့သူတွေလည်းရှိတယ်လေနောက်တစ်ခါတော်ရရှင်တယောက်ကလည်းကျွန်တော်တို့ရှိမှရေးထားတာလင်းလင်းဆိုတဲ့အကောင့်နဲ့ပေါ့ CID တဲ့မီဒီယာကနေပြီးတော့စုံစမ်းဖော်ထုတ်ပေးပါခင်ဗျာဆိုပြီးတော့သူကကွန်မန့်ရေးထားတာရှိပါတယ်ဆိုတော့လွတ်တော်အနေနဲ့ကောဒီကိစ္စမှာဗာများလုတ်ပေးနိုင်တာရှိပါတယ်ဒါမျိုးကိစ္စမျိုးမှာပေါ့နော်ဟိုလွတ်တော်ကဥပဒေပြဋ္ဌာန်းတာတော့ရှိတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းပြီးမလိုက်နိုင်ရင်လည်းအလကားပဲဆိုတော့ဒီနေရာမှာလွတ်တော်ရဲ့အခန့်ကဏ္ဍကဘယ်လိုများပါဝင်လို့ရနိုင်မလဲ
โอเคစမအနေနဲ့ကတော့အဲ့လိုမျိုးပေါ့နော်မိတ်ဆွေတွေကနေပြီးတော့အိုအခုညတောင်းတဲ့အခါနောက်ပြီးတော့ကျမကအခုကတော့အမျိုးသမီးနဲ့ကလေးအခွင့်အရေးကော်မတီမှာတော့တာဝန်တော့မရှိတော့ပါဘူးသို့တော်လည်းအဲ့ဒီမြို့နယ်ကကိုစားပြုထားတဲ့ကိုစင်နဲ့တော့ကျမအဆက်မပြတ်ပါတော့ဆက်သွယ်ပြီးတော့မှသူသူ့ကိုလည်းအားပေးနေတယ်ပေါ့နော်အဲ့ဒီလှုပ်ဆောင်နေတာရှိပါတယ်ဟိုဥဖြိုးစရာတော့ပေါ့နော်သူ့ရဲ့ဒီသက်ဆိုင်တဲ့ဟို constituency နဲ့ဆိုင်တဲ့အမှတ်ကသူလည်းပဲဟိုတော်တော်လေးတဲဥဝင်လုတ်ပေးနေရဆိုတာကိုသိရပါတယ်အာသို့တော်လည်းပေါ့နော်ဟိုအကြောင်းကြောင်းတော့အကြောင်းနေကြောင်းပေါ့နော်ကျမတို့ဓာတ်ရိုက်ဟိုဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှလည်းရှိတယ်အာကျမအနေနဲ့ဒီအတွေ့အကြုံအရဆိုလို့ရှိရင်အာကျမရဲ့လက်ဆန္ဒနယ်မြေမှာကလေးတယောက်ပေါ့နော်အဲ့လိုပဲတက်ငယ်မတိန်ငါးနှစ်ကလေးလေးကိုဒီလိုမျိုးတက်ငယ်မတိန်ပြုကျင့်ခံရတဲ့အခါမှာဒီရဲတပ်ဖွဲ့ရဲ့လုံမီးကင်လေးကိုကျမတိတ်ပြီးတော့ဟိုအဆင်မပြေလို့ကျမလွတ်တော်မှာမေးဘူးပါတယ်အဲ့မှာဘာဖြစ်သွားလဲဆိုတော့တက်ငယ်မရင်းကိုကျမကိုတိုင်တဲ့အခါမှာကျမရဲစခန်းမှာအမှုတော်ဖွင့်လိုက်ပါလို့ပြောတဲ့အချိန်မှာပဲသူတို့တော်ဖွင့်တယ်6နိုင်တိုင်နိုင်ပေါ့နော်အဲ့ကလေးလေးကိုခေါ်ထားပြီးတော့မေးခွန်းတွေတစ်ခုပြီးတစ်ခုမေးတယ်နောက်ဆုံးပေါ့သူတို့အနေနဲ့ကလေးကရှင်မိသားစုအနေနဲ့ခဏနိုင်လုံးလို့ဒါကျမကိုအကြောင်းကြားလို့ကျမကလည်းပဲစခန်းကိုပေါ့နော်ဟိုဘာကြောင့်အလောက်ကြာတာလဲလို့မေးတဲ့အခါမှာပေါ့နော်ဒီလိုမျိုးကလေးတယောက်ကိုမမေးအပ်တဲ့မိကုန်းကိုထက်တာလေးလေး6နိုင်လုံးလုံးမေးတယ်မေးတဲ့လူကလည်းအမျိုးသားနော်ရဲအရာရှိဖြစ်နေရစသည်ဖြစ်ပေါ့နော်ကျမအာလွတ်တော်မှာမေးလိုက်တယ်နော်နောက်ပြီးတော့ကျမတခါလည်းမေးခွန်းပေါ့နော်ဒီရဲလှုပ်ထုံးလုပ်နည်းတွေကိုနော်ဒီကျမရေးရာ sensitivity ရှိအောင်ပေါ့နော်သင်တန်းပေးဖို့ပေါ့တခါလည်းမေးလိုက်တဲ့အခါမှာဒါကတော့လာဖြေတာပေါ့နော်ဒီဒီတဲ့ရေးရတော့လာဖြေတယ်ဒီရဲတပ်ဖွဲ့တွေကိုလည်းသူတို့သင်တန်းနေပြီးနေပါတယ်နောက်ပြီးတော့ဒီအမျိုးသမီးရဲနေရာလည်းပဲ9ရာခိုင်နှုန်းပဲရှိတဲ့အတွက်ကြောင့်ဒီလိုမျိုးပေါ့နော်ဒီကလေးနဲ့အမျိုးသမီးကိုမေးတဲ့အခါမှာအမျိုးသမီးရဲမေတွေပြပြဝဝမထားနိုင်ပါဘူးဆိုသူအဲ့လိုမျိုးဖြေသွားတယ်ဒါမဲ့ဟိုဒါကကျမတို့ကတော့ပြည်သူတွေရဲ့အတောင်ချင်ဟပ်ပြီးတော့ကျမတို့မေးရတယ်မေးခွန်းဖြစ်တယ်ဒါမဲ့ဖြေတာကတော့ เนาะถ้าตู้อไปဖြစ်တယ်ဟိုဒီပြန်ပြီးတော့จ้าရပြည်သူတွေကတော့ဒါရှင်းနေမှုရှိမရှိဆိုတာတော့ဒါအားလုံးသိပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဆရာမပြောတော့လို့ပါဒီလွတ်တော်မတ်တီအနေနဲ့ကုညီပေးပါအောင်ပါညာဆိုပြီးလူမှုကွန်ရက်မှာရေးတယ်ဆိုတာလည်းတကယ်တော့ကျွန်တော်ကစောစောကဟိုနာမည်ထုတ်မပြောချင်းလို့ဥဖြိုးစရာတော့ဓာတ်ရိုက်နာမည်တက်ပြီးတော့သူ့ရဲ့အကောင့်မှာရေးနေကြတဲ့ကွန်မန့်တွေကိုကျွန်တော်ကဆိုလိုချင်တာဖြစ်ပါတယ်။ဆရာမပြောလိုက်လို့ကကျွန်တော်လည်းအခုနာမည်ထုတ်ပြောလိုက်တာ
။လေးလုတ်ပေးနေပါတယ်။
ဟုတ်ကဲ့
။သူအနောက်ကနေပေါ့နော်။
အခုရှိတာဟု
တ်။စင်ဆက်မပြတ်ပေါ့။ဒီရဲရဲစခန်းလည်းသူဖုန်းနေပါရဲ့ဆက်နော်သူကိုယ်တိုင်လုတ်ပေးနေတယ်လို့ကျွန်တော်တို့သိရပါတယ်
။ဟုတ်ကဲ့။ဥဖြိုးစရာတော့ကတော့ဒီကိစ္စမှာဒီဟိုဗီတိုရီယာလေးမှုမှာသူကဓာတ်ရိုက်တက်ဆန်နေတဲ့လွတ်တော်နေမြေကဟိုလွတ်တော်ကိုယ်စားလှယ်ပေါ့နော်ဒါပေမဲ့ဆ iam မကတော့ဆိုတော့ပြောခဲ့လို့ဆ iam မနေမြေမှာဖြစ်တဲ့ကိစ္စမှာကောဟိုတာဝန်ရှိတဲ့သူတွေလွတ်တော်မှာခေါ်ယူမေးမြန်းတယ်အမေကွန်းထုတ်တယ်ဆိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကောဆိုလိုချင်တာကတာဝန်ကျေအောင်မလုပ်တဲ့သူဒါမှမဟုတ်လို့ရှိရင်လည်းအမှုမှာမပေါ်အောင်ဟိုပေါ့တစိုးလက်ဆောင်ယူပြီးတော့လုပ်တဲ့ရဲရရှိရှိတဲ့ဆိုရင်ချက်ချင်းအရေးယူတာအပြစ်ပေးတာမျိုးຢာတို့ကဖြုတ်ချတာမျိုးလုပ်လို့မရနိုင်ဘူးလားလွတ်တော်အနေနဲ့အဲ့လောက်ထိဆန်ရှင်လုပ်လို့ရတဲ့ပုံစံမျိုးမရှိဘူးလားဆ iam မ
အဲ့ကတော့ဟိုစပေါ့နော်ဒါတော့အားလုံးဒီတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတော့ကျမသိပြီးတော့ခြုံငုံပြီးတော့ပြောလို့မရပါနဲ့ကျမရဲ့ constituency ပေါ့နော်ကျမရဲ့မဲဆန္ဒနယ်မြေမှာဖြစ်တဲ့ကိစ္စလေးတွေတော့ကျမဥပမာပေးလို့ရပါတယ်ဥမာအပြင်ကျမရဲ့ဒီမဲဆန္ဒနယ်မြေမှာရှိတဲ့ရဲအရာရှိတယောက်ကဒီလိုမျိုးဟိုတာဝန်ထမ်းဆောင်တဲ့အခါမှာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်ပူးပေါင်းမှုမရှိတဲ့အခါမှာကျမတို့အနေနဲ့အချက်ကိုတင်ပြတဲ့အခါမှာဟိုအရေးယူမှုတွေတော့ရှိပါတယ်ဟုတ်ကဲ့အရေးယူပေးတာတွေတော့ကျမတို့တွေ့ကြုံခဲ့ရပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာမကျေးဇူးတင်ပါဆရာဦးတင်တန်းဦးဘက်ကိုကျွန်တော်တစ်ဖက်ပြန်လဲကြပါတယ်ဆရာတို့ဒီဟိုရှင်းနေတဲ့ကွန်ရက်ကလည်းတင်ညာချက်ထုတ်ထားတယ်ဒီကိစ္စဒီဗစ်တိုးရီးယားလေးအမှုပေါ့နော်မအမှုမှပေါ်ပေါ်ရေးအတွက်ဆရာတို့အနေနဲ့စိုးရိမ်မှုရှိတယ်အနည်းကလည်းအများအားစောင့်ကြည့်နေမယ်ပြီးတော့လိုအပ်လို့ရှိရင်နိုင်ငံတကာဟိုဥပဒေပညာရှင်အသင်းတွေကွန်ရက်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်ဆရာဆရာတို့အခုဘယ်အတိုင်းအတာအထိကူညီပါဝင်မှုရှိနေပြီလဲဒါမှမဟုတ်စောင့်ကြည့်နေတဲ့အနေအထားပဲလားဘာတွေများလုပ်ပေးလို့ရနိုင်မလဲအခုကဟိုဆရာတို့လည်းကြားတဲ့အတိုင်းပဲဟိုတရားခံအစ်စ်ကိုဖမ်းမိတယ်မမိဘူးဆိုတာနောက်ပိုင်းမှာမေးခွန်းထုတ်ရမယ့်ကိစ္စဖြစ်နေတော့အခုလောလောဆယ်သွားနေတဲ့အမှုလမ်းကြောင်းကိုကမေကွန်ထုတ်ဆရာကြီးအများကြီးဖြစ်နေတော့လေ
ဟုတ်ကဲ့ဗျာဟိုအခုပထမဆုံးကျွန်တော်တို့စတင်လုပ်နေတာတော့ဒီညချက်ထုတ်ပြီးတော့ကျွန်တော်မြန်မာနိုင်ငံရှိနေအပင်တော့နော်ပြည်တော်စုရှိနေအပင်နော်မြန်မာနိုင်ငံရှိနေကကွန်ရက်တို့နောက်ကအိုင်လန်တို့အားလုံးပေါင်းပြီးတော့ဟိုကျွန်တော်တို့ကုသလေတွေတွေ့ဖို့ရှိတယ်နောက်အခုလောလောဆယ်ပါဟိုသူဆွဆွဲခါရတဲ့ဒီဘက်ကနေပြီးတော့ကျွန်တော်တို့အိုင်လန်ကရှိနေဥက္ကမောင်ဆောင်တာဝန်ခံပြီးတော့လိုက်ပါဆောင်ရမှာဖြစ်ပါတယ်ဒါကျွန်တော်တို့အခုမှပိုတရားခံအစ်စ်ဘယ်သူလဲပေါ့နော်အဲ့တော့ကျွန်တော်ဒီမှာတွေ့ရတဲ့အချက်ပါကျွန်တော်လုံနိုင်တဲ့အချက်ကတိအချက်ကတော့ကျွန်တော်ဒီညရက်ထုတ်ပြီးတော့မှုသစ်စင်တဲ့ဘက်ကလို့ပြောတာပေါ့ဗျာသစ်စင်တဲ့ဘက်ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ကထုတ်သွားတဲ့အပေါ်မှာဖြစ်စဉ်တချို့အရာတွေကအငင်းပွားစရာတွေဖြစ်နေတာကျွန်တော်တို့မှာ2023ခုနှစ်တရားရုံးများမတင်ပြနေဘူးလို့ပဲရှိတယ်ကွန်တက်မှာကုတ်ပေါ့နော်အဲ့တော့တရားရုံးမှာစစ်ဆေးဆောင်ရင်းနေကြအခုမှဘယ်သူကတော့တရားခံပဲဘယ်သူကဘာလုပ်သွားတာပဲလို့ကျွန်တော်တို့ပြောလို့မရဘူးဗျမစင်ထုတ်နေရှိပါကြည့်ရတယ်ဒီမှာတော့တန်မြတ်ဖြစ်တဲ့လူကဘယ်သူပါ။ဟောသူကတော့တန်မြတ်အဖြစ်တိုင်ဆုံးလူဖြစ်တယ်။ဘာထောက်ထားတွေရှိတယ်။ဒါတွေကတော့ဆုံးဖြတ်မှာတရားရုံးမှာပေါ့ဗျာ။အတူတူပါမှာအခုကတော့ကျွန်တော်တို့အကြမ်းမကြဘယ်သူရဲ့ခံပါတို့ပြောထားတဲ့အခြေအနေရှိတဲ့အခါကျတော့တရားခံရဲ့ ICCDR ပေါ့ဗျာ။အပြည်ဆိုင်ရာကျွန်တော်တို့ဒီလူမှုရေးနဲ့နိုင်ငံရေးစာချုပ်ဆိုင်ရာခွင့်ပြုရေးရှိတာလေ။အဲ့ဒါတွေထိတိုက်တယ်လို့ဟိုအငင်းပွားဖွယ်ဖြစ်တယ်ပေါ့ဗျာ။အငင်းပွားစရာလို့ကျွန်တော်တို့ပြောပါဦး။အငင်းပွားစရာဖြစ်တယ်အဲ့ဒီအချက်တွေပါကျွန်တော်တို့ထိန်းသိမ်းစောင့်ရှောက်မှာအမှုမှန်ပေါ်မှာပေါ့ဗျာစတဲ့အနားကျောင်းကဒီကောင်မဲလို့ပြောတာလည်းလွဲပါနေတယ်ဟုတ
်ကဲ့
အဲ့ဒီတစ်ချက်ပေါ့နောက်တစ်ချက်ကတော့ဒီအနေနဲ့ပတ်သက်လို့ကျွန်တော်တို့ဒီခိုးတောင်ကျင်းလူသားမှုပါဝင်းနေသောကိစ္စမှာလည်းပြဿနာတွေအများကြီးတက်ခဲ့တော့ဒီအကြီးကကျွန်တော်တို့ဒီမှာဘယ်လောက်ထိတိကျအောင်လုပ်နိုင်တယ်လဲဘယ်လိုအချိန်မှယူတယ်လဲဘယ်လိုနည်းစနစ်နဲ့လုပ်လဲဆိုတော့ကျွန်တော်တို့ကဟိုတိုင်းရကျွန်တော်တို့ဘာတွေ့ကြုံမရှိပါဘူးကျွန်တော်တို့ဒီအထူးသဖြင့်ထိုင်းနိုင်ငံကမိတ်ဆွေရှေ့နေတွေနဲ့ဥပောင်းမျိုးတန်းတို့နဲ့ပါပါပါအင်္ဂါကျွန်တော်တို့ဒီအဲ့တော့အဲ့လိုဒူရီအဲ့အခုဒီမှာဒီကစစ်ဆေးဆောင်ရတဲ့ news နဲ့ဒီကအမှန်ကန်မှုရှိနေချီပြီးတော့ချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့ပြင်ဆင်နေပြီဖြစ်ပါ
ဟုတ်ကဲ့ဦးသေးတောင်ကျေးဇူးတင်ပါခင်ဗျာကျွန်တော်အခုတော်ရရှင်တူကိုလေလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဇော်လေလိုင်းမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့အော်ကျွန်တော်တို့ကအခုကပြောနေကြတယ်ဟုတ်ကဲ့ဟုတ်ကဲ့အော်ဆိုတော့အခုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုရှိဘူးဆိုတော့တောက်လျှောက်ပြောလာကြတော့လေအခုဒီကိစ္စမှာလည်းတရားဥပဒေစိုးမိုးမှုမရှိတဲ့နေရာမှာတရားဥပဒေစိုးမိုးမှုရှိဖို့အတွက်ကျွန်တော်တို့ကပြောရသလိုဖြစ်နေတော့တခုခုများလွဲနေသလားလို့ဒီအခုလွတ်တော်အမတ်တွေရှင်းနေတယ်ရှင်းနေတဲ့နေရာဒီဆွေးနွေးပွဲမှာရှင်းနေတော့ကိုယ်စော်လည်းဝင်ဆွေးနွေးပြပါအောင်တရားဥပဒေစိုးမိုးရေးကိစ္စကဘယ်လောက်ထိများမြန်မာနိုင်ငံဟာအားနည်းချက်တွေရှိနေသလဲ
โอเคပါခင်ဗျာခုနကကိုရောဝန်နိုင်ပြောကြလို့ပါပဲကျွန်တော်တို့ကပထမဆုံးဥပဒေမရှိတဲ့အတိုင်းကြီးမှာဥပဒေကြောင့်ပြောရတာဥပဒေနဲ့ရေးလားဆိုတဲ့မျိုးကိုအရင်ထုတ်ရမလို့ဖြစ်တယ်ခင်ဗျာနော်ကျွန်တော်တို့တစ်ခုချင်းကြည့်လို့ရှိရင်ခုနကဒီမှုဒီလိုရလေးအမှုနဲ့ဖြစ်နေတာတတ်တဲ့ဆိုတော့ဟိုရေးပိုင်းကိုရင်ကြည့်လို့ရှိရင်ကျွန်တော်တို့ရေးဒီဘာလုပ်တတ်တယ်လဲဆိုတဲ့ကိစ္စပေါ့နော်ကျွန်တော်တို့မကြသေးခင်ကမှလွတ်လာတဲ့ဒီရေးမှုအဲမိုးရနိုင်ဆိုလို့ရှိရင်ဟလာကိုယ်အလုံးနဲ့ကိုကျော်စုမှုမှာအလာရဲကနေစင်ဖမ်းပါလေလို့ဟလာအမှုစင်ဖမ်းတယ်လို့ပြောခဲ့ဦးတယ်ကဒါလက်တလို့အဖြစ်ပြက်ပေါ့နော်ပြည်ကြရတဲ့အဖြစ်ပြက
်အ
ဲဒါရဲဒီအပိုင်းပေါ့နော်အမှုဆွဲတင်နေရဲဒီအပိုင်းအဲနောက်တစ်ပိုင်းကတော့တရားရုံးနေရဲအပိုင်းပေါ့ခင်ဗျတရားရုံးနေအပိုင်းတော့ဒီမှာဟိုကိုအောင်ရဲသူအမှုကိုကြည့်ရအောင်နော်ကျွန်တော်ကိုအောင်ရဲပြမှုဆိုလို့ရှိရင်ဟလာဟိုတရားခန်းကိုလွတ်လိုက်ပြီးတော့မှဟလာမကြည့်မကန်းနေဖြစ်ပြီးတော့မှအခုတခါပြန်ရှိပါ냐အစားကြီးဖြစ်နော်ဥရိယာကြီးတွေဟန်ပါ냐ဆိုတဲ့အပိုင်းဖြစ်ရတာဒါမကြသေးခင်ပေါ့နော်လက်တလို့ဖြစ်တဲ့ဖြစ်ရတယ်ပေါ့နော်ဒါရေအပိုင်းတရားဝန်ပိုင်းနောက်တစ်ခုကဘလော့တောင်ဝင်ဖြစ်လဲဆိုတော့ဒါလည်းမကြသေးပါဘူးဟလာဟိုနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကနေဒီတရားမဝင်လို့ကြေညာထားတဲ့အဖွဲ့ကိုဟလာဝန်ကြီးရန်နဲ့တရားဝန်ကြီးရန်နဲ့အဖွဲ့ကရှင်ရန်နဲ့ရနော်ရှင်ရန်တော့အဲ့ဒါဟိုမဟာနာဆုံးဖြတ်ကိုစံ့ညာရောက်တယ်ဆိုပြီးတော့သူသာသနာ့ရည်ဝင်ဌာနဒီနေ့ထုတ်ရတဲ့အဖြစ်လေဖြစ်တယ်ကကျွန်တော်တို့တိုင်းကြီးရဲ့ဥပဒေအခြေအနေကတော့တိတိအများကြီးပြောရမှာမရှိပါဘူးเนาะနေတယ်ပေါင်းယူမှာလားဥပဒေကိုကံပြင်ဆင်ရသည်ရောဒါရောဘန်းကအလိုလိုကျော်ကျော်ဖြစ်နေတာရတော့အမှန်တင်ရှားပါတယ်ခင်ဗျာဟုတ်ပါတယ်ဟု
တ်ကဲ့ဆိုတော့ကျေးဇူးတင်ပါတယ်အဲ့တော့ဦးတင်တောင်းရေဆိုတော့တရားဥပဒေစိုးမိုးရေးကျွန်တော်တို့ခက်ခက်နည်းနည်းခက်အချင်းချင်းလေးဆွေးနွေးကြအောင်တရားဥပဒေစိုးမိုးမှာစောစောအလိုပြောခဲ့တဲ့အစဉ်အဆက်ကျွန်တော်တို့မကြသေးခင်ပူပူနွေးနွေးဖြစ်သွားတဲ့ကိစ္စတွေကလည်းရှိတယ်ဆိုတော့ဒါတွေကဟိုဟိုတန်တရားအပေါ်တန်တရားတွေထပ်ပြီးဆင့်စရာတွေဖြစ်လာနေတော့ဒီအမှုကိုအမှုမှန်ပေါ်ပေါ်ရေးကိစ္စမှာရဲဘက်ကအခုပြောနေတာဟာအထူးသဖြင့်အခရာကြတယ်လို့ဖြစ်နေတော့အသင်းစားရှင်းလင်းပွဲကိစ္စအနောက်ကိုင်ကန်ဒီအကြောင်းဘက်ကပြောတဲ့ကိစ္စတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ပြောနေကြတော့ဒီဟာကိုပေါ်ပေါက်ဖို့ဟာကဟိုလွယ်လွယ်နဲ့ဖြစ်ပါမလားနောက်ပြီးတော့ကျွန်တော်တို့ကြားနေကြတာဒါဟုတ်ချင်မှလည်းဟုတ်မှာပေါ့နော်နောက်ွယ်မှာဒီအကြောင်းကိုဘယ်သူကပိုင်နေလူကြီးတွေကပိုင်နေဘယ်အကောင်ကပိုင်နေဆိုတာမျိုးတွေပြောနေကြတော့ဒါတွေဟာအမှုမှန်ပေါ်ပေါက်ရေးကိုအဟန္တာဖြစ်စေသလားရဲပြောခဲ့တဲ့သင်္သာရှင်းလင်းပွဲဟာတွေကရောဆိုတော့ဆရာတို့ statement ထဲမှာလည်းကြေညာထားတာရှိပါထည့်ထားတာရှိပါတယ်အမှုမှန်ပေါ်ပေါက်ရေးကိုမလိုလားအပ်တဲ့ပုံတွေများထွက်နေသလား
ဟုတ်တယ်ဗျာကျွန်တော်တို့ကအဲ့ဒါကိုအချက်နော်ကျွန်တော်တို့တိုင်းပြည်မှာကိုဒါကခုမှမဟုတ်ပါဘူးဒီမကြခဏတဏ္ဍာရှင်တွေတွေမှာအဲ့ဒီတိုင်းပြောလို့ရှိပါတယ်ဝါလုံးတော်မှုတွေကလည်းဒီတိုင်းပါပဲအဲသူတို့တဏ္ဍာရှင်တွေကိုလက်ခံလို့ရှိရင်ထောင်ချရမယ်ရှိတော့တယ်ဟိုတရားကြီးမှာစစ်စရာအခုမလိုဘူးဟာအဲ့ဒီလူအပေါင်မျိုးတွေပဲဖြစ်တယ်တကယ်တော့ဒါတရားကြီးမှာအစီရင်ဆုံးဖြတ်မယ်ကိစ္စတော့အာအဂရီလိုက်စားမှုပဲအဲ့ဒီတိုင်းအာဂရီဝင်ဖို့ဖြစ်လို့ရှိရင်ဟာသူတို့စုံစမ်းတွေ့ရှိတဲ့ပေါ်ပေါက်ချက်ရတရားဆွဲတာဆိုပြစ်သေးရုံနဲ့ကြံ့နေဒါမျိုးတွေဖြစ်တယ်တော့အဲ့ဒါလမ်းကြောင်းမကောင်းဘူးပေါ့ဗျာတရားသူကြီးကအတော်တီကြီးဖြောက်မှတ်တဲ့တရားသူကြီးကမှရက်ခံနိုင်မှာနောက်ဦးချင်းကခေါင်းထဲဝင်သွားပြီဒီပြောတဲ့အချက်တွေအတော်သူ့ခေါင်းထဲမှာ black မရှိဘူးပေါ့နော်ဒါဒီပေါ်မှာ fire ဖြစ်သွားပြီအစွဲပါသွားပြီအဲ့လိုမဖြစ်သင့်ဘူးနောက်တစ်ခါခုနလိုပေါ့ဗျာရုံရောက်တဲ့အခါကျတော့ကျွန်တော်တို့ကတွေ့ရအောင်ပါတွေ့အောင်ဆိုတော့တက်တေတောက်တာဘာတွေပြင်းနေဘယ်လိုတွေလုံတာလဲဆိုတော့အချက်မျိုးတွေပေါ့ဒါတောင်မှလူလူကကုထူကုထားနဲ့ပါလာတဲ့အမှုလို့ခုလိုဒီလောက်ဖြစ်တာပေါ့နော်လူလူရဲ့တာဝန်ယူမှုတာဝန်ခံမှုကတော့ဒီတာဝန်ရှိတဲ့လူတွေအများကြီးတာတယ်လို့ကျွန်တော်တို့ပြောရမှာပဲ။ဒီရတဲ့ဆိုမှုဒီအောင်ရဲတွေ့မှုဒီဖြစ်ခဲ့တဲ့ကိစ္စတွေမှာသူတို့ဆုံးမလည်းလို့ချင်း၅လောင်းပြန်မပေါ်ဘူး။ဟိုဒီတန်နဲ့ချီတဲ့ကားတွေမနက်ပါဖိုးတွေပဲလားဘယ်သူကပိုင်ရှင်ပဲလို့ဒါမျိုးတွေကျွန်တော်တို့ဘန်းလေးလည်းဖြစ်နေတာပဲ။ဒီတိုင်းတိုင်းပဲဟိုကျွန်တော်တို့ဒီအကြမ်းဖက်ပြီးတော့ဈေးကျွာပြီးတော့ဟိုတိလျန်သေးတွေကကလေးတွေဓာတ်နဲ့ခုတ်ကြတာဘာမှဆုံးမလည်းမပေါ်လည်းမပေါ်နိုင်ဘူး။ဒီလိုအနေထားမျိုးတွေမှာကာယကံရှင်တွေကကိုတူကိုထလုပ်နေရတဲ့အခြေအနေမှာဒီအမှုကစိုးရင်ပွေရကောင်းပါတယ်ကျွန်တော်တို့ဒါကဝိုင်းဝင်းပြီးတော့ဥပဒေပညာနဲ့ပတ်သက်တဲ့အတိုင်းဝန်အဖွဲ့အစည်းတွေကကာယကံရှင်တွေရောပတ်ဝန်ပတ်သက်တဲ့ဒီပါလုံးကြီးကြီးတွေကပတ်ကျွန်တော်အမှန်ကိုရောက်နိုင်လိမ့်မယ်လို့ကျွန်တော်ထင်နေရ
ဟုတ်ကဲ့ဗျာဒီကိစ္စကလည်းလူတူကသာစိတ်ဝင်တစားနဲ့အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့အုံအုံကြဲကြဲဝင်ပါမလားဘူးဆိုရင်ဟိုမတိမတာပျောက်ကွယ်သွားမဲ့သဘောရှိတာပေါ့ဆိုတော့ကျွန်တော်သိကျင်တာကဒီအမှုသွားအမှုလာမှာခတ်တူလေးဥတင်တောင်းဖြစ်ပြပါအောင်ကာယကံရှင်ဟိုခံလိုက်ရတဲ့ကာယကံရှင်နဲ့ကလေးမလေးပြောဗီတိုရီယာလေးပြောနေတဲ့ကိုကိုညီညီဆိုတဲ့နှစ်ယောက်ကတွေ့ပြီးစစ်စစ်အဲ့လိုမျိုးရဲရှိမှတွေ့ပေးတာမျိုးဒါမှမဟုတ်လေမျက်နှာချင်းဆိုင်တွေ့ပြီးမေးခွန်းမေးတာမျိုးပါညာလုတ်ပေးတဲ့အလေးအထများရှိသလားဒီကိစ္စမှမဟုတ်ပါဘူးတခြားကိစ္စတွေမှာရော
ကျွန်တော်တို့မှာရဲမှာပေါ့နော်ဒီရာဇဝတ်ကျင်းထုံးမှာလည်းရှိ Identification Plate ပေါ့ရှိတယ်လူစီတန်းကြာသူစီတန်းပြလို့ရတယ်ကိုကိုဘသူလဲပေါ့ဗျာအဖေရဲ့ကိုကိုခေါ်တယ်ဆိုတော့ကျွန်တော်အံ့ဖွယ်တူတာပါပဲဗျာကြားရတာပေါ့နော်သ
ဒီကလေးရထူးခြားချက်လို့ပြောတော့အဲ့ဒီဟာဒီအဲ့ဒီထူးခြားချက်ကလည်းဘယ်ရသိထားလဲမသိဘူးနော်အဲ့လိုမျိုးအချက်တွေပေါ့ဗျာနောက်နောက်တစ်ခါဟိုလက်နဲ့မတော်မတရားပြီးတော့ abuse လုပ်တဲ့အခါမှာစပန်းတွေ့တယ်အလွန်ထူးခြားတယ်ကျွန်တော်ခင်းနဲ့စာအုပ်ထည့်လိုက်တဲ့ဖြစ်ရမျိုးတွေပေါ့ဒါမဲ့တခုတော့ရှိတာပေါ့ဒီကျွန်တော်တို့တိုင်းကြီးကဟိုဟာ cycle စီးသွားနေလေပြန်တိုက်လို့ပြေခါတဲ့တိုင်းကြီးဆိုတဲ့အခါကျတော့ဟိုဒါလည်းသိတော့
ဒါလည်းဟုတ်တာ
ပြောရမယ်အနေနဲ့ဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ပါတယ်ဦးသိန်းတောင်းကျွန်တော်ကိုစောတစ်ဖက်အလှည့်ပေးချင်ပါတယ်ကိုစောကပြည်သူတယောက်အနေနဲ့ဒီအမှုမှာဒါမှမဟုတ်လေတခြားဒီရာဇဝတ်မှုတွေမှာအရေးရဲ့ကင်တွယ်ပုံဘလို့ပြောင်းလဲတာမျိုးမြင်ကျင်ပါတယ်လေခတ်တူတူလေးပြောပြပါခင်ဗျာ
ရေးရတော့ဗျာအမှန်တော့ဒီမူရီစီနိုင်ငံမှာရှိတဲ့ဈေးမှုဖြစ်နေတော့အကောင်းဘူးပေါ့ဒါပေမဲ့တောင်းကြည့်ချင်တဲ့ဥတွေအောက်မှာတော့အဲ့ဒါကကျွန်တော်တို့ဘလို့မှစိတ်ကူးရင်ပြောလို့မရဘူးခင်ဗျာကျွန်တော်ဒီမူရီစီရမှာကိုဖြစ်မှာပါခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဟိုလည်းကျွန်တော်အလားတူမေကွန်မျိုးမေးချင်ပါတယ်ဦးသိန်းတန်းဟိုအောင်ရှင်းနေတူဦးနေနဲ့ဒီအမှုမှာပေါ့ဘလို့ဟိုကင်တွယ်သွားဖို့ဟိုမြင်ကျင်ပါတယ်လေအခုတင်တောင်းတို့စောင့်ကြည့်နေတာပေါ့နိုင်ငံတကာအဖွဲ့အစည်းပူးပေါင်းလှုပ်ဆောင်တာတက္ကနာပေါ့နော်ရှင်းနေတူဦးနေနဲ့ရောအမှုသွားအမှုလာအရာဘလို့ဖြစ်စေချင်ပါလဲ
ဟိုတာဝင်သီးသီးပေါ့ဗျာနော်တာဝင်သီးသီးကျွန်တော်သစ္စာရှိရှိတို့ပြေးထားတဲ့အတိုင်းပေါ့ဗျာဟိုတခုလည်းရှိပါတယ်တို့ဘက်ကဟိုတစ်ဖက်ကဖိအားပေးကြီးတဲ့ခါကျကျုံညာဆွဲပြတာမျိုးဖြစ်မှလည်းကျွန်တော်ကြောက်တယ်ဗျာနော်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အမှန်တရားကိုတတ်တည်ရှိရှိနေပေါ့ဗျာဒလူတွေတွေ့တယ်ဒလူအခက်ခဲတွေရှိတယ်ဒါမျိုးတော့တန်မြတ်ဖြစ်ပေါ်ရှိတာဆိုတော့အမှန်တိုင်းတင်ကြစီစဉ်နေဗျာကျွန်တော်နော
်ဟုတ်ကဲ့
ဒီအခါရရင်ပြီးတော့လုပ်တာမျိုးကျွန်တော်လက်မခံဘူ
းဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒေါ်ဆူဇာနာလောလာဆိုတော့ခင်ဗျာဒီကိစ္စကကျွန်တော်တို့ရှင်းပြောရမယ်ဆိုရင်တော့ဒီအမှုဟိုဟာ test case လို့မျိုးပုံစံဖြစ်နေတာ哦တကယ်တရားခံအစ်စ်အမှန်ကိုဖော်ထုတ်ပြီးအရေးယူနိုင်အောင်ရဲအနေနဲ့လုပ်ပြရတဲ့ပုံစံမျိုးနမူနာပုံစံလို့ဖြစ်နေတော့ဆရာမအနေနဲ့ရောဘယ်လိုပုံစံမြင်ကျင်ပါလဲနောက်ဆုံးခတ်တူလေးပြောပြပါဦ
းဟုတ်ကဲ့ကျွန်မအနေနဲ့ကတော့ကျွန်မတို့ပြောနေဒီရဲတပ်ဖွဲ့ပြန်လဲပြုပြင်ရေးအဲ့ဒါလေးကိုတော့လုပ်ရမယ်လုပ်တော့လဲလုပ်နေပါတယ်အရင်ဆိုရခေတ်ဆက်ဆက်ကြည့်ရပါတော့ဒီလိုမျိုးအလူရှင်နိုင်ငံတွေနဲ့ဒီဩစတြေးလျဒီတင်နန်းပေးတာတွေเนาะဥရောပတင်နန်းပေးတာတွေအဲ့ဒါတွေ EU ကနေပြီးတော့ထောက်ပံ့တာအဲ့ဒါတွေလည်းလုပ်နေပါတယ်เนาะဟိုဆိုတော့ဟိုလုပ်တာလည်းစမထင်တယ်လေလိုအပ်မှုလည်းရှိနေပါသေးတယ်ခုနကဒီဝင်ရောက်ဆွေးနွေးရကိုအောင်ပြောသလိုပေါ့เนาะနောက်ဆုံးတော့လည်းဒီ2008ဖွဲ့စည်းပုံခြေလှမ်းဥပဒေမှာပဲတွားပြီးခိတ်ဆုံးနေတယ်လို့ဖြစ်တာပေါ့เนาะအဲ့ဒါအဲ့ဒီအဖြစ်ကိုကျွန်တော်တို့စဉ်းစားရမှာဖြစ်ပါတယ
်ဟုတ်ကဲ့အပါဝင်စနစ်ကြတဲ့ဆရာဦးသိန်းတန်းဦးရောဒေါ်ဆူဇန်နာလာလာဆိုတော့ကျေးဇူးအများကြီးပါတယ်ခင်ဗျာတော်ရရှင်နေရောစာနဲ့ရေးပြီးဆွေးနွေးကြတဲ့သူတွေလည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
ကိုစားဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုပြန်ပြီးနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်။အခုမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
2018မှာအမေရိကန်ပြည်တော်စုမှာလူစုလိုက်ပြောင်းလိုက်တပ်ဖြတ်တိုက်ခိုက်မှုအလုံးရဲ့၃ပုံ၂ပုံဟာစိတ်ကျမ်းမာရေးချို့ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ကြောင်း NTAC ကအမေရိကန်နိုင်ငံတွင်းချင်းချောက်မှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်ကာနိကထုတ်ပြန်တဲ့အစိုးရခံစားသက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ Twitter အကောင့်မှာဝေဖန်သူတွေကိုနှုတ်ပိတ်အောင်လှောက်ထားလို့မရကြောင်းနဲ့ဒီလူတွေကို block လုပ်ထားတားမြစ်တာဟာအခြေခံဥပဒေပါလက်လက်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ပြည်တော်စုအယူခံတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်လောက်ကကလေးတငယ်လင်ကုန်ကူးမှုဆိုင်ရာနဲ့ပတ်သက်ပြီးဘီလီယံနာတထေးကြီး Jeffrey Epstein ပေါ်မှာတက်တာတဲ့ဖြစ်တမ်းပေးဖို့အဲ့ဒီချင်းက Florida ပြည်နယ်ဗဟိုအစိုးရရှိနေဖြစ်တဲ့လက်ရှိအလုပ်သမားဝန်ကြီး Alexandra Acosta ကသဘောတူခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump ကသူကဒီကိစ္စကိုတည်တည်ချာချာလေးလာစီးဆက်သွားမယ်လို့အင်ကာနေမှာပြောကြားလိုက်ပါတယ်။ရွှေကြရီနေရပြန်ရေးအတွက်ရေရှည်အဖြစ်ရှာရမှာရခိုင်ရေးကုလသမဂ္ဂတွင်းမှုချုပ်ဟောင်းကော်ဖီအန်နိုင်အချံပေးကော်မရှင်ရဲ့အဆိုပြုချက်တွေပေါ်မှာအခြေခံအကောင့်ထဲဖော်ဖို့လိုသလိုရွှေကြရီမြန်မာအစိုးရကနိုင်ငံသားပေးဖို့လမ်းဖွင့်ပေးရမှာ ਨੇ သူတို့တွေနေဆက်ကျော်ဖြတ်ထွက်ပြေးလာဖို့ဖြစ်လာစေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာဗြိတိန်သမ္မတကြီးကပြောပါတယ်မလေးရှားနိုင်ငံမှာစစ်သွေးကြောအဖွဲ့တွေနဲ့ပေါင်ပတ်သက်မှုနဲ့တမရနဲ့နိုင်ငံသား၄ဦးကိုဖမ်းဆီးခဲ့တဲ့အထက်မှာမြန်မာနိုင်ငံကရွန်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ကအင်ကာနေမှာပြောပါတယ
်။ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ဒယ်လစ်စမစ်ဖြစ်ပါတယ်။
ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.